စာလုံးတွေ့တော့စာလုံးဆင်ဖန်ဒီလင်ကမနေ့ကတော့ပါလာတယုတ်မကုန်ခဲ့ဘူးနော်မကုန်ပေမဲ့မပူနဲ့စေတသိက်ပိုင်ကြအလိုလျောက်နားလေသွားမယ်မနေ့ကတုတ်တန်နေ့ကိုအပိဓမ္မာရှုထောင်းကနေပြီးတော့ဘယ်လိုသုံးသပ်ပြီးတော့ဘယ်လိုနိုင်ရမယ်ဆိုတာကိုအပိဓမ္မာအထာသိရင်အကုန်လုံးနားလေသွားမယ်အခုအဲ့ဒီပိုင်းကနောက်ပိုင်းမှာအကုန်လုံးပါလာမယ်သူစာအုပ်ကိုစီရပြီးရပြီနော်အဲစာလုံးဆိုင်ဖိုင်နီလင်္ကာဆိုပေမဲ့တကယ်ကခရဟောတာတဲ့ပါဠိတော်အုပ်ရေ40ထောပါဠိတော်ကိုဖွင့်ဆိုထားတဲ့အထာရ50တုပ်အထာရဖွင့်ဆိုထားတဲ့တီကကျမ်းပေါင်း20ကျော်စုစုပေါင်း120သောပါဠိဘာသာဖြင့်ရေးထားတဲ့စာအုပ်တွေကိုဖတ်တဲ့နေရာမှာအခက်ခဲမရှိအောင်ပန်ပေါက်ကပြစုစုပေါင်းဘယ်နှပေါက်လောက်တာတော့5ပေါက်ဟုတ်လားအဲ့ဒီ၅ဘုတ်ကိုသာကြက်ထားလိုက်ပါဠိဖန်ကြီးကတော့ဒီအတိုင်းပဲအဲ့တော့ဆောင်းဘုတ်တော့လောက်ထားလို့ရတယ်မှန်ပေါက်ကပြ၅ဘုတ်သာကြက်မှတ်ထားလိုက်ပါဒီလိုလောက်အောင်ပါเนาะမှန်ပေါက်ကပြ၅ဘုတ်သာကြက်မှတ်ထားလိုက်ပါပါဠိဖန်ကြီးနေတည်အမြဲဒီအတိုင်းပါလို့ဒါပဲပြောပါကဲနှုတ်သက်ရှာလိုက်တာကောင်းတယ်ဆောင်းဘုတ်မပါလဲဘုန်းကြီးပါဇာကထွက်တာဆောင်းဘုတ်ပေါ့ဒီလိုပဲပေါ့เนาะလိုက်စောမှန်ပေါက်ကပြငါဘုသာကျက်မှတ်ထားလိုက်ပါပါဠိဖတ်နေနေတည်းအမြဲဒီအတိုင်းသာဒီလောက်ဆိုအဲ့ဒီငါဘုတွေကျက်မှတ်ပြီးတော့အတိတ်ပြကြောဒီကပြန်သွားပြီးတဲ့နောက်ပိုင်းမှာပြီးတော့တဲ့ကစာအုပ်တွေအကောင်းဆုံးဆွေးထုတ်ဘုန်းကြီးကြောင့်သွားမဖတ်တတ်ဘူးဆိုတာမရှိရဘူးအကောင်းဆုံးဖတ်တတ်တယ်မြင်နော်အဲ့တော့ပါဠိဖတ်နေဟာစနေတကြသင်ရင်နိုင်ဝဲမသင်ရပါဘူးအကောင်းဆုံးမြန်မာစာဖတ်တတ်ရင်ပြည်ရတော်မှာပါဠိဖတ်တာ10မိနစ်15မိနစ်သင်အောင်တက်ပါတယ်မကြောက်ပါနဲ့စနိုက်ရဲ့အရေးကြီးတာပါနော်စနိုက်မမှန်ရင်တော့ကြာပါပဲဘယ်တော့မှမတွေ့တယ်ဘူးစနိုက်မှန်ဖို့အရေးကြီးတယ်နော်ကဲအဲ့တော့ပရမအဆုံးဆောင်ပေါ်လေးဖတ်လိုက်ပါဦးနှလုံးဆင်မှာအထက်သာပတ်ပါမြေဧကဖတ်ကြည့်စမ်းပါ
အ
ဆင်အဲ့ဒီမှာမှန်ပေါက်ကပြ၅ပေါက်ငငါပဲ၅ခုကိုတစ်ခုစီတစ်ခုစီအောက်မှာအတိတ်ပြင်ရှင်းလင်းချက်ရေးထားပါတယ်အတိတ်ပြင်မှာတဲ့ဆက်ပတ်ပါအတိတ်ပြင်မှာနှလုံးဆိုင်မှာအထက်သာပတ်ပါမြေဧကံဆိုတာကပါဠိစာပေမှာအက္ခရာနှလုံးဆိုင်ပါလာပြီဟဲ့ဆိုလို့ရှိရင်အဲ့ဒီအပေါ်ကရှိတဲ့အက္ခရာကိုပါဠိလိုမှန်ယုတ်လို့ခေါ်တယ်ဒီမှာကတော့မှန်ယုတ်ဆိုတဲ့စကားလုံးဟာပါဠိလိုမှန်ယောဂဆိုတဲ့ပုဂ္ဂိုလ်လာတယ်ပါဠိလိုမှတ်နေရကြားတယ်မြန်မာလိုနှလုံးဆိုင်ထားရင်အပေါ်လုံးနဲ့အောက်လုံးဒီလောက်တွဲရတော်ပြီအဲ့လောက်ဒီလိုရတယ်အပေါ်ကနေတဲ့အက္ခရာကိုအပတ်တင်လိုက်ပါတဲ့ဥပမာအောက်မှာကြည့်မမန်တာပါလာတဲ့ပါနဲ့ပါပါထားနာငေနဲ့တောင်းဝဘူးဆိုင်တဲ့နာငေနဲ့တောင်းဝဘူးဆိုရင်ဘေးအခရာကိုအပတ်တင်ရမှာတော့နာငေကိုအပတ်တင်လိုက်ပါတဲ့အပတ်တင်တဲ့ဒီနဲ့တပြိုင်နက်သူ့အပန်းပေသွားပြီအဲ့ဒီအပေါ်ကနာတဲ့နာငေဒီအပတ်ပန်းနဲ့ပဲဆုံးသွားတယ်နောက်ကတောင်းဝဘူးတို့မလိုက်ရဘူးဒါကြောင့်ပမန်မနာငေတိုင်းမန်းဆိုရင်ပမန်တာဒီလိုဖတ်လိုက်ဒါပဲရှိတာဒါကိုနှလုံးဆက်ပါအထက်သာပတ်ပါမြေကပမန္တာဆက်ကဝါလေသူဆိုတဲ့ပုံမှာပမနောက်မှနတနငင်းနဲ့တောင်းအောင်စန္ဒသည့်အတွက်ကြောင့်အပေါ်ကနေတဲ့နငင်းအခရာကိုအပတ်ယူလိုက်ရမနာသပြီးတော့ကြံတဲ့အခရာကိုတောင်းဝေရှာတာပမန္တာဖတ်ရတာလို့တို့ပြီနောက်တကဆက်ကဝါလေသူအောက်ကပုံစံထုတ်ထားတယ်အခရာနှလုံးဆက်ပါနေတာကကာကြီးအခရာနှလုံးဆက်ပါနေတယ်ပါနေလို့ရှိရင်အပေါ်ကကာယခရာကိုအပတ်တင်လိုက်စာလုံးကသက်ဆက်အောက်ကကာယီအပေါ်ကအလုံးအတွက်အပန်သေးသွားပြီဒါကြောင့်ဆက်ကဝါလေသူဒီတိုင်းပဲပေါ့နောက်တကသ ပတ္တမမုနိရာဇတ်သဆက်ပါဠိမှာပတ္တမကြည့်ဓာတွင်နဲ့ဓာဥဆက်ဓာဥချက်စင်တာတခုပါတယ်မယခရနှလုံးစင်တာတခုပါတယ်ရှေ့ကအလင်ကနှလုံးစင်တာတဲ့ကကြီးနှအဲမဓာတွင်နဲ့ဓာဥချက်စင်တာမှာဘယ်လုံးအပေါ်ကတော့ဓာတွေကအပေါ်ကရှိသည့်အတွက်ကြောင့်အပတ္တယပဓာတွေသပတောက်ချိန်မှလည်းနောက်မှကြည်လိုက်မယခရာနှလုံးရှိသည့်အတွက်ကြောင့်အပေါ်ကမယခရာကိုအပတ်တင်လိုက်ရင်တောက်ချိန်မသာဒံပြီးမှမတလုံးရဲ့သေးသေးတဲ့မပတ်တံမှာဒါကိုပဲလေနှလုံးဆက်မှာအထက်သာတပ်ပါမြေကပါဠိစာပေမှာပေးနေရမှာပဲတွေ့တွေ့အခရာနှလုံးဆက်ပါလာပြီဟဲ့ဆိုလို့ရှိရင်အပေါ်ကအခရာကိုအပတ်တင်လိုက်ပါဠိလို့ဆိုရင်ပန်ရုပ်အနေနဲ့ယူပြီးတော့အပန်သေးတဲ့အနေနဲ့ဖြတ်လိုက်ပါကဲအဲ့ဒီကိစ္စပြီးသွားပြီနောက်ဒုတိယဆောင်ဘုတ်ကပါသဝေလေထိုတပမျိုးဘာယောသတ္တသဝေလေထိုတပမျိုးတဲ့အရိပ္ပေမှာပဝေထိုပါဠိလိုဧတရလို့ခေါ်တာပေါ့အဲ့ဒီလိုဧတရဆိုတဲ့သဝေထိုနဲ့တွဲထားတဲ့နောက်မှာတပပါမေနောက်ကဆင်းထားတဲ့နေရာဘေအခရာနဲ့ပဲဆင်းဆင်းအပေါ်ကတောင်းဝဘူးအခရာတိအပေါ်ကအခရာဖြစ်မယ်ဆိုလို့ရှိရဲ့အဲ့ဒီနောက်မှာတောင်းဝဘူးအပတ်ရှိမယ်ရှင်းမှာသဝေထုတ်ရှိမယ်ဆိုရင်သဝေထုတ်တပတ်တိဘာနဲ့သွားတူလဲဆိုရင်စလုံးအပတ်ပန်းတွင်တွေ့ပါဒီတော့မေတ္တာဆိုတဲ့နေရာမှာကြည့်မရှင်းမှာသဝေထုတ်ရှိတယ်နောက်မှာတောင်းအပ်တန်လုံးတပတ်ရှိသည့်အတွက်ကြောင့်သဝေထုတ်တပတ်တိဘာသာနဲ့တူတော့စတတ်ပန်းနဲ့တူတယ်အမှန်မထွက်တတ်ဘူးဆိုလို့ရှိရင်သဝေထုတ်နဲ့တပတ်ကိုကြည့်ပြီးတော့ဘယ်အခါတော့ပြောင်းမှာတော့စလုံးအခါတော့ပြောင်းလိုက်ဒီလိုဆိုဘယ်လိုထွက်မှာတော့မေတ္တာဒီလိုဖတ်ပါနောက်တခါခိတ္တရာအောက်မှာကြည့်ခခွဲရှေ့မှာသဝေထုံးရှိတယ်။နောက်မှာတောင်းဝဘုထဆန်လုံးစင်ထားတယ်။အပတ်တိဘေယခရာယူရမှာတော့တောင်းဝဘုကြောင့်ရှေ့မှာရှိနေတဲ့သဝေထုံးနဲ့တသက်ကိုဘေယခရာတန်တို့ပြောင်းမှာတော့စသတ်တန်တို့ပြောင်းပြီးတော့ဘယ်လိုထွက်မှာတော့ခိတ္တရာပြီးသွားရောက်။နောက်တခါတိတ္တတိတ္တဟုတ်လားသဝေထုံးပပရင်ရှေ့မှာသဝေထုံးနောက်မှာတောင်းဝဘုမှန်ရုပ်ရှိတယ်အသက်ရှိသည့်အတွက်ကြောင့်သူကလည်းသဝေထုတ်တတ်ကိုပါတန်ထွက်မှာတော့စာတတ်တန်ထွက်ပါဒါကြောင့်ပေပါဠိမှာပဲတွေ့တွေ့ရှေ့မှာသဝေထုတ်နောက်မှာတတ်ရှိမည်ဆိုလို့ရှိရင်အပန်ကိုဘာအခရာအသက်တန်ယူရမှာတော့စာလုံးအသက်တန်ယူပြီးတော့ထွက်လေ့ကျင့်ဖို့တော့တို့အပ်တာပေါ့နိစ္စနဲ့သိပေမဲ့မလေ့ကျင့်ဘာလို့လို့မရဘူးအဲ့တော့အဓိကလေ့ကျင့်မှုရှိဖို့လိုတယ်ဒီကပြန်ပြီးရင်ပါဠိတော်ပထမပါဠိတော်ဖြစ်ဖြစ်ဘာပါဠိတော်ဖြစ်ဖြစ်စာမျက်နှာ45 50လောက်ကိုဟာကိုအလေးကျင်နေတဲ့တနေ့တရွတ်လောက်ဖတ်ကြည့်မဖတ်တတ်ဘူးဆိုတာမရှိဘူးပိဋကတော်ပါဠိထားတာဘယ်နေရာကြည့်ကြဒီစနိတ်နဲ့သွားနေတာပဲနော်။အော်ပြီး33လုံးအခရာ40တလုံးပုံပိုင်းမျိုးနဲ့ယူပြီးတော့တစ်ခုစီတစ်ခုစီသင်နေလို့ကတော့ဘယ်တော့မှမပြီးဘူး။ဒီမြန်မာစာဖတ်တတ်တဲ့ပုဂ္ဂိုလ်တိုင်းဒီစိတ်ကငါးချက်ကိုနားလည်ရင်အကုန်လုံးပြီးသွားမယ်နော်။ကဲနောက်တစ်ခုဆောင်ပုတ်ပါလေ။သဝေလေးထိုနာသမျိုးဖာယောငါသတံရှေ့မှာသဝေထိုးတဲ့နောက်မှာပါလို့နာငယ်အပိုက်ရှိနေပြီဆိုလို့ရှိရင်တဲ့အဲ့ဒါကိုသဝေထိုးနဲ့နတ်ပတ်ကိုဘာအပန်းနဲ့ထွက်ရမှာငါပတ်ပန်းနဲ့ထွက်လိုက်ပါအောက်မှာပုံစံထုတ်တာပါတယ်ပူရင်တန်ဆိုတဲ့နေရာမှာပနှစ်ချောင်းနဲ့ပူရာကောက်ရှင်းမှာဘာရှိတော့သဝေထိုးနောက်မှာနာငယ်နဲ့တောင်းအောင်ဘူးဆိုတော့နောက်မှာပအသက်ရှိတော့နာငယ်အသက်ရှိတယ်ရာကောက်ရဲ့ရှင်းမှာဘာရှိတော့သဝေထိုးရှိတယ်သဝေထိုးရှိသည့်အတွက်ကြောင့်သဝေထုနတ်တကိုဘာပန်နဲ့ထွက်ရမှာတော့ငါတပန်နဲ့ထွက်ဒီတော့အခုမှတ်တဲ့ဒုတိယစေကံကသဝေထုနဲ့တတ်တကိုဘာပန်နဲ့ထွက်မှာတော့စာတပန်နဲ့ထွက်သဝေထုနဲ့နငေတတ်ကိုတော့ဘာပန်နဲ့ထွက်မှာတော့ငါတပန်နဲ့ထွက်ဒါကြောင့်အောက်မှာပူရင်တံဘောဓိတံပါရေနိဗ္ဗာတံမောရယောနိယစရှိသည့်ပြင်ပရိကြီးဒီမှာတွေ့ပါလိမ့်မယ်အဲ့ဒီမှာရှင်းမှာသဝေထုနောက်မှာနငေတတ်ရှိသည့်အတွက်ကြောင့်ပူရင်တံဘာပန်နဲ့ထွက်မှာတော့ရာကငါတပန်နဲ့ထွက်ပါဠိစာပေဖတ်တဲ့အခါမှာရကောင်းနဲ့ရပဲလက်တန်ကို꿰ဖို့လိုအပ်တယ်နော်အဲ့ဒါကိုဗမာစကားတွေမှာအပန်မ꿰ဘူးရခိုင်ကြတော့꿰တယ်အပန်ကနော်ရခိုင်ကတော့အပန်꿰တယ်ရကောင်းနဲ့ရပဲလက်ဘယ်တော့မှမရောဘူးပုံသိဗမာမှန်ကြတဲ့အခါမှာကိုယ်စကားနဲ့တော့ပန်တယ်ပါဠိတန်ကြတိုက်အယုတ်ဆိုးသွားတယ်အယုတ်ဆိုးမဆိုးနဲ့ကြားမြတ်ပြောမယ်နော်ပြောပြောနေရခိုင်တို့ကတော့ဒီနားကကြားတယ်ဆိုရင်ရာရည်ပန်နဲ့ရေးရတဲ့အတွက်ကြောင့်ငါပြောတာမှန်ကြားလားကရပါတယ်ကရပါလို့တော့ရာကောင်းပန်နဲ့ကာကြီးရာရည်ကရကာကြီးရကရာကောင်းရေရှားဝါစနံပါရာကရအဲ့ဒါကိုငါပြောတာကြားလားဆိုကရတယ် จามิโอบบาจังโลยาเป็นเนี่ยมาเย็บบูบานะเย็บเนาะยาเย็นเนี่ยเย็บทาร์เลยโตเทมาชิเนี่ยจ้าบูบานะเย็บเนาะยาเป็นเนี่ยเย็บดีด้วยจ้าพอมาจ้าเด็กองสุกราเด็กองลงมันต้องบูจ้าเด็กองไปพัดโดเลยอัตมาเอพัดโดเลยอัปมาไปเย็บโดเลยบาเลยอัปมาไปเย็บอะไรใครงายาเนรากับเบรมมันรวยบูเอ็ดยาเนรากตบมานี่ถวายดาราญาณมาสกลงมาตุกาเนตุนายเนเป็นปาลิสาเปจาระคะไปยกโซเรเนาะปาลิสาเปยกโซเรปรณกุงเทมาเจพุทธังปรณังละตยะนังละยาเปนละเนเยราละยากองเนเยละเอยากองเนเยติตัวจังปรณังรากตันเนเนาะรตนะรเอกราโกตะคาเรเนอกลงปิปิตะตะลุหละตะชุกะยาเอกราโกยาเปนเนเนยากองโกกวยพอด้วยตะชุกพุงยิติจาตินยาดาကိုရင်တဲ့တဲ့မတဲ့ကိုရင်ဝေးရဘူးလဲရေဝတရေဝတလည်းမသိဘူးရေဝတဟာဘာသာတဲ့နေလဲပရိတ်ကြီးဆိုပရိတ်ကြီးမှာပရိတ်ကြီးပရိတ်ကြီးတဲ့နေလဲဘေတုတ်တဲ့နေလဲဆိုရတနာတုတ်ယတနာတုတ်မဟုတ်ဘူးဒါမျိုးပေါ့နော်အဲ့ခဏကပိတအောင်အဲ့ဒီလိုဆရာသမားတွေကလက်ကျင့်ယူရတာရဟန်းဘုန်းကြီးတွေကြာအဲ့လိုလက်ကျင့်ဆရာမလို့သူဟာဆိုပိတနေတယ်နော်ရေတော့လေသွားတရားရေတော့သူဟာသူအကောင်လုံးအမှန်ပေါ့ဟာလားဖိုက်တော့အပန်းဆိုပြီးလောက်ကြတယ်မဟုတ်ဘူးရဟန်းကဖိုက်တော့လေအမှန်ပဲရဲတော့လေအမှန်ပဲကိုကရခိုင်ဘုန်းကြီးပြေတော့အနိုင်ယူပြီးပြောရမှာပဲ။ဘာစင်ပေါ်ရောက်နေတယ်ငါပြောတာနားထောင်ရမှာပဲဒီပြိဿတွေဟုတ်လား။လက်ထဲမှာပါရှိတယ်မိတ်ရှိတယ်ဆိုတော့ဒါမှမဟုတ်ဟုတ်လားကိုပြောချင်တာကိုပြောလို့ရတယ်ဒီသဘောပါပဲ။ကဲအဲ့လောက်ဆိုသဘောပေါက်ပါပြီ။အဲ့တော့ဗုဒ္ဓံပရဏံကိစ္ဆာမိပရဏံဆိုတဲ့ပုဂ္ဂိုလ်တယနာရပက်လေအပန်းနဲ့ထွက်ရင်ဘာတပြည့်ထွက်မှာပါဠိစာပေမှာမရေရာကောက်ရေနာကြီးရေဆိုပရဏကိုးဝေရအာထရမိခိုးရပုံအောင်ရလေးလျောင်းရလို့တိုက်ထွက်တယ်ဗုဒ္ဓံမြတ်စွာဘုရားကိုပရဏကိုးဝေရလေးလျောင်းရပုံအောင်ရမိခိုးရအာထရစိတ်မှန်ဖြစ်ဟူ၍ကိစ္စမစေခဲ့ပါ၏ရာကောက်ပန်းနဲ့ဆိုရာကောက်အခရာပန်းနဲ့မထွက်ပင်နဲ့ရပက်လေအခရာပန်းနဲ့တယနာဆိုတယနာဆိုအဲ့ရပြောတာတယနာဆိုဘာလဲအဲ့ရဆိုဘယ်လိုပြသမှာလဲဗုဒ္ဓံမြတ်စွာဘုရားကတယနာအဲ့ရဟူ၍ကိစ္စမီသိမှတ်ပါဘယ်ကောင်းမှာဖယောင်းကောင်းခုအဲ့တင်တပဲသဘောကြမှာအမှန်မှန်လေးရလားမှန်မှန်ဟုဒါကြောင့်ပါဠိဖတ်တဲ့အခါမှာရပက်လက်မှန်တယ်ရကောက်မှန်သည်ကိုယ်ကိုကိုယ်ရမယ်မကိုယ်လည်းမရဘူးကဲဘယ်ရောက်သွားတော့ပူရင်တန်မဟုတ်ဘူးပူရင်တန်မဟုတ်ဘူးဘာလဲပူရင်တန်ရကောက်မှန်ပြီးထွက်နော်ကဲနောက်တစ်ခုသမိန်တုကြည့်သမိန်တုမမရှေ့မှာသဝေထိုးနောက်မှာနာငင်းနဲ့တောင်းအောင်စင်တာတည်တော့နောက်မှာနာသရှေ့မှာသဝေထိုးသဝေထိုးနာငင်းသားကိုဗာနဲ့အတူထွက်မှာတော့ငါသတန်နဲ့အတူထွက်ဒါကြောင့်ပမင်တုလို့ဖတ်ပါယတနုဘာဝတော်ယက္ခနေဝဓတ်ပင်တိဘိဒနာဒါပဲအဲ့မှာဓတ်တင်တိကျိမေတ္တာတို့ရွတ်တဲ့အခါမှာသဝေသားရှေ့မှာသဝေထိုးအဲ့အဲ့မှာလေသကနှလုံးစင်ထားတာဟုတ်လားဒီမှာအခရာတရားပါတိတ်ကဏရေသုံးခုစင်ထားပါဒါဘာလဲလို့အောင်မလဲအဲ့တော့သနှလုံးထိုက်ထားတာဆက်ထားသည့်တို့ကြောင့်တချမ်းပြောင်းနေတယ်လေချမ်းမဟုတ်တော့ပန်းနှလုံးဆင်တတ်တာတလုံးကိုရှေ့မှာအပတ်ယူပြီးတော့ဓာတ်တွေပပတ်အပန်သေးသွားပြီရှေ့မှာနော်သဝေတော်မပါဘူးသူကအပန်သေးသွားပြီပန်းရဲ့ရှေ့မှာသဝေတော်ကနောက်ကနာငင်ရှိသည့်တို့ကြောင့်သူ့ကြတော့ဗာလဲငါသပန်နဲ့ထွက်ပြီးတော့ဓာတ်တန်တီလို့ဖတ်ပါကဲအဲ့ဒီဆောင်ဖို့ပြီပြီသုဒ္ဓလေးခုမြောက်ဆောင်ဖို့ဖတ်ကြပါသဝေရေရှာအဲပဝေရေရှာမှတ်မြံကမှတ်ကြဝါဆွေးသံနောက်ကအပတ်ရဲ့ရှေ့မှာပဝေတို့ရေရှာပါလာပြည့်စွန်အဲ့ဒီတဝေတို့ရေရှာကိုဝါဆွေးသံထွက်လိုက်ပါလို့ပြောတာဟုတ်လားအတိတ်ပင်မှာတဝေတို့ရေရှာကိုဗာလဲဝါဆွေးသံထွက်ဖတ်ရမည်ဆိုနေရာတိုင်းမှာမဟုတ်ဘူးနောက်မှာပါရှိမှာနော်အပတ်ရှိရမယ်နောက်မှာအပတ်တစ်ခုခုရှေ့ပြီးတော့ရှေ့မှာအခရမှာပဝေတို့ရေရှာပါလာပြည့်ဆိုလို့ရှိရင်အဲ့ရေရှာကိုဗာအံသူ့ပြောင်းရမှာနော်ဝါဆွေးသံသူ့ပြောင်းလိုက်ပါအောက်မှာကြည့်သောဌာနာจิตပဖြစ်မှာသဝေထိုးနောက်မှာရေရှာပါဠိတော်ဩတရာလို့ခေါ်တယ်အဲ့ဒီမရဲ့ရှင်မှာသဝေထိုးနောက်မှာရေရှာနောက်မှာတခါပါပါလာတော့အပတ်ပါလာတယ်ဘာနဲ့ပါတော့တောင်းဝဘူးနဲ့ထဆန်တို့စင်တာတယ်ဆိုတော့အပေါ်ကအခရာပါတောင်းဝဘူးဒါကြောင့်ပဝေထိုးရေရှာတပတ်ကိုဘာမှန်းတွေ့မှာတော့ဝါတပတ်တာနဲ့တွေ့မှာနောက်မှာအပတ်ရှိရင်သဝေထိုးရေရှာကိုဝါအခရာပန်းနဲ့ထွက်လိုက်ဒီလိုဆိုရင်ဖတ်တဲ့အခါမှာသောဌာနာကိုဝါဆွေတပတ်ပြီးမှာပါလေဌာနာရပြီနော်သုဌာနာနောက်ဘက်ကပါဠိကိုလမ်းကြည့်လိုက်ကွန်တညအညာတိကွန်တညတွေ့ဘူးလေနော် ဓမ္မစကားပွားတဏ္ဍသုတ်တံမှာပထမဆုံးလူသားချင်းကတရားထူးရတဲ့ပုဂ္ဂိုလ်သည်ဘယ်သူရောကွမ်းဉာဏ်မထေရရှင်ကွမ်းဉာဏ်မထေအဲ့ဒီကွမ်းဉာဏ်ကိုဓမ္မစကားပွားတဏ္ဍသုတ်တံမှာအညာတိကွမ်းဉာဏ်တွေဝနာမအကသူစသည်ကဲအဲ့ဒီမှာလေကြည့်သဝေတို့ရင်းရှာနောက်မှာနောက်မှာနာကြီးနဲ့ဒါယံကောင်ဆင်ထားတယ်နာကြီးသည်အပတ်ယူလိုက်တယ်ဆိုတော့အဲ့ဒီအပတ်ပါသည်တို့ကြောင့်နာကြီးအပတ်ရဲ့ရှင်းနာမှာသဝေတို့ရင်းရှာသည်ဘေအခရာတပြောင်းမှာတော့ဝါဆွေးတန်တို့ပြောင်းပြီးတော့ကာကြီးဝါဆွေးနာကြီးတိုင်ရင်ဘာဖြစ်သွားမှာနော်ကွန်ဒီလိုဖြစ်သွားမှာရပြီနော်ကန်ဒီတော့ဘယ်လိုဖိုက်မှာနော်ကွန်တင်ညာရပါပြီနောက်မှာတခါဟောတုဟွန်တုအေကောဘူဝပြောင်းတဲ့နေရာမှာဟွန်တုဆိုတာဆိုခရိုင်ရှင်မှာသဝေထုံနောက်မှာရေရှာအဲ့ဒီသဝေထုံရေရှာနောက်မှာတခါပါလာတော့နာငယ်အပတ်ပါလာသည်အတွက်ကြောင့်သဝေထုံရေရှာကောဘာမှန်ထွက်မှာတော့ဝါဆွေတန်ထက်ပြီးတော့ဘယ်လိုဖတ်မှာတော့အဝါဆွေနငေသဝွန်လို့ဒီတိုင်းထွက်ပါကဲနံပါတ်လေးဆင်ရပြီးကြစို့နောက်တခါနည်းရတပုတ်သွားပါဆံပုတ်တခုဟာထိုးဝါဆွေရရဲ့ရပဲတွေ့လျင်ကနဝတာဝံကျေပွန်စေရန်အတန်အသယူမြင်မှာအဲဒီကြတော့နင်းနေချုပ်ချင်းတယ်တခုစီလိုက်ပြီးမှတ်ဟာထိုးဝါဆွေရရဲ့ရပဲ့ပင်ချက်တော့လေးခုနော်အဲ့ဒါတခုကြည့်လိုက်ပါဟာဧခရာနဲ့တွေးထားတဲ့နောက်ထပ်ဧခရာတခုဝါဧခရာနဲ့တွေးထားတဲ့ဧခရာတခုရာကောင်းနဲ့တွေးထားတဲ့ဧခရာတခုရပဲ့နဲ့တွေးထားတဲ့ဧခရာတခုဟာထိုးရဲ့အထက်မှာရှိနေတဲ့ဧခရာဝါဧခရာရဲ့အထက်မှာရှိနေတဲ့ဧခရာရာကောင်းနဲ့တွေးထားတဲ့ဧခရာရပဲ့နဲ့တွေးထားတဲ့ဧခရာအဲ့ဒီဧခရာတွေအလုံးဟာအပန်ရောမိမိရဲ့မူလအပန်ရောတာဝန်နှစ်ခုလုံးကိုယူရမယ်ပုံစံနဲ့ကြည့်ရအောင်အောက်မှာဥပမာအာရယ်မဟာထိုးရယ်အခရာနှလုံးပါတယ်အဲ့ဒီမှာကြည့်ဟာထိုးနဲ့တွေ့ထားတဲ့အခရာပါလေမအာအခရာအထက်မှာမရှိတော့မရှိတယ်အမမဟာထိုးမလို့တဲ့အဲ့ဒီဟာထိုးအထက်မှာရှိနေတဲ့မအခရာသည်တဲ့အပတ်တာဝန်ကိုလည်းယူရမယ်အပတ်စနာဘေးအခရာရဲ့အပိုင်လဲဆိုအာရယ်မာတတာယူလိုက်ချိနေတာကတော့ဟာယခရာထဲမှာရောက်နေသည့်အတွက်ကြောင့်ဒီမဧခရာကိုအပတ်အတန်ကိုလည်းယူမယ်သူ့ရဲ့မူလအတန်ကိုလည်းယူရသူ့ရဲ့မူလအတန်ကပါလဲမပဲဟုတ်လားအပတ်တန်ဝန်ကိုယူမယ်ဆိုအမာတာအန်လို့ဖြစ်သွားတယ်အမာတာအန်အန်ဆိုပေမဲ့အဲ့ဒီအပတ်အတန်ကိုယူပေမဲ့ဒီမဧခရာဒီအတန်ပြောက်သွားလားမပြောက်သေးဘူးမပြောက်တဲ့အပြင်နောက်ကဟာယခရာနဲ့ပေါင်းပြီးတော့လေတစ်ချိန်ချွတ်ဆိုတော့အလုံးနှလုံးလုံးတယ်လို့ပြောတယ်အဲ့ခရာထဲမှာရှိနေတဲ့မဧခရာသည်ရှေ့ကဧခရာနဲ့ပေါင်းပြီးတော့လေအပတ်ပန်ယူပြီးတပန်ထွက်လိုက်ပြီးမှနောက်ကဟဲ့ခရာနဲ့တွေးပြီးတော့လေနောက်ထပ်တပန်ထွက်ပါအဲ့ဒီလိုအပန်နှစ်ပန်ကိုလုတ်တာကိုပဲအပတ်ပန်ရောမူလအပန်ရောနှမျိုးထွက်ပြီးတော့ဖတ်ရတယ်လို့ပြောတာဒါကြောင့်တခြားဟိုသမန္တရောစမပမန်တပြီးသွားပြီသမန္တလုံးမဖတ်ရဘူးနာငေဧခရာကြားတယ်အခုကြားတဲ့ခါမှာတော့ဗာလေဟဲ့ခရာထဲမှာရှိနေတဲ့မသည်ဟာအောင်အောင်မှာဟဲ့ခရာရှိသည့်အတွက်ကြောင့်ရှေ့ကအာနဲ့ဆက်ပြီးတော့အန်လို့တပန်ထွက်ရမယ်။ဟာယခရနဲ့တွေ့ပြီးတော့ပါလေ။မမဟာတို့ပါလေ။မပင်တပန်ထွက်ရမှာ။နှစ်ပန်ထွက်ရမယ်။ဒါကြောင့်အပတ်တာဝံမူမိမိရဲ့မူလအပတ်တာဝံအလုံးနှစ်မျိုးလောက်တဲ့အခရာသည်ဟာယခရရဲ့အထက်မှာရှိနေတဲ့ပါလေ။အခရာ။ဝါဆွေအခရာရဲ့အထက်မှာရှိနေတဲ့အခရာ။ရာကောအခရာနဲ့တွေ့နေတော့အခရာ။ရပင်းနဲ့တွေ့နေတော့အခရာ။ဘယ်နှမျိုးရှိတော့။လေးမျိုးရှိတယ်။ကာကြီးခါခွေအခရာအပြည့်33လုံးထဲမှာအပတ်အမှန်မူလအမှန်နှစ်မျိုးအလုံးလုံးနိုင်သောအခရာပြည့်ပင်လုံးပါတယ်။ဘာနဲ့တွေ့နေတာ။အခရာနဲ့တွေ့နေသောပြည့်။ဝါဆွေအခရာနဲ့တွေ့နေသောပြည့်။ရရအခရာနဲ့တွေ့နေသောပြည့်။ရပင်အခရာနဲ့တွေ့နေသောပြည့်။လေးမျိုးပဲယူရတယ်။ကဲဒီလိုဆိုအမှထွက်တတ်ပါပြီ။နောက်တစ်ခါတုံမှအောင်ပါတွေ့လား။တောင်းဘူးတရှောင်းလေ။ပြီးမှမဟာတို့မဟာတို့ပါတိအတွက်ကြောင့်ဟာယခရာရှင်မှာမာတိတောင်းဝံဘူးတချောင်းငယ်မာတာတုံလို့အပ္ပန္နနဲ့တခါထွက်လိုက်အပ္ပန်ပြတ်သွားလားသေသွားလားမသေးသေးဘူးအဲ့ဒီမကိုဘာနဲ့ခါပြန်ပေါ့မှာနော်ဟာတို့နဲ့တွေ့ပြီးတော့မဟာတို့တခါမဘယ်လိုဖတ်ရမှာတော့တုံမှသူ့မှလို့သွားမဖတ်ရဘူးဟာတို့ရဲ့ခရာရှင်မှာရှေ့ကအလုံးနဲ့ပေါင်းပြီးတော့လေအပ္ပန္နတပန်ထွက်ပြီးတော့မူလအပ္ပန္နလေးထွက်ဘယ်လိုဖတ်မှာတော့တုံမှရပြီနော်နောက်တခါပုပ္ပန္နဆိုတဲ့ပုံမှာကြည့်ပါတဲ့ရှေအခရာနှလုံးစင်တာဒီအတွက်ကြောင့်ရှေကပတချောင်းငယ်ဘာသာပုတ် Pima aw nega shin ne de pada shai cha de ga naw ma ba shin ne na ngi ha do shi di twa cha ha do ek ra shin a the ma shin ne do na ngi go apat ban ni ne pada shai na ngi ta ban lo ta ban twa lai ma te te bu a di na ngi go ba ne ta byan paw ma do ha do ne ta ka twi bi do na ngi ha do na so bu le phet da ma do pau ban na ba ye ji se ma ba le pau ban na thau ya bu de na pau ban na thau do twa ma pha ya go pau ban na thau အပအပ 2 မျိုးလုပ်တယ်နောက်လဲရပက်ကကန်နှကန်နှစတုဆိုတာကြည့်ကန်နှကာယီနောက်မှာနာကြီးဟထုတ်ပါတယ်ဒီနာကြီးသည်အောက်မှာဟထုတ်အက္ခရာရှိသည်အတွက်ကြောင့်ကာယီနဲ့တွဲပြီးတော့ကာယီနာသကန်တော့အပပံကိုလည်းအလုပ်လုပ်တယ်ပြီးမှနောက်ကဟာယက္ခရာနဲ့တွဲပြီးတော့နာကြီးဟထုတ်နှလို့မူလအပံတစ်ခုထွက်ရတယ်အဲ့ဒီအပပံနှစ်ခုထွက်သည်အတွက်ကြောင့်ကန်နှဆိုတဲ့ပုဂ္ဂိုလ်လည်းပဲဗာလဲအပပံမူလပံနှမျိုးထွက် အဲ့မှာလေထို့အတူပဲပါအခရာကိုနောက်ကနာဂျီဟာတို့ရှိသည့်တွဲကြောင့်ပါနာဂျီတပန်နာဂျီဟာတို့နပါနာဒီတော့ဒီပထမဥပမာပုံစံ၅ခုကဟာအခရာရဲ့ဟာအခရာနဲ့တွဲထားတဲ့ဟာအခရာအထက်ကရှိနေသောအခရာကိုရှေ့ကဘီရဲ့အပပန်ဒီနဲ့တစ်ခုလုံးနောက်ကဟာအခရာနဲ့တွဲပြီးတော့မူလတပန်ထွက်ဘယ်နှပန်စီထွက်ရမှာတော့နပန်စီထွက်ဒီတော့အာမာတုံမာပုပ္ပန္နာကာဏာပါဏာခဲ့လားမခဲ့ပါဘူးစာကြည့်ဖတ်နေတာဘာခဲ့မှာလဲခုပဲဘူးဘူးနုံနေရှိသေးတာနော်ကဲအောက်ဆက်ဖတ်ကြည့်စမ်းပါဘာဘာနော်ဤပြောက်တို့၌ဟုတ်ပြီပြယုတ်ဆိုတဲ့စကလုံးဟာပါဠိမှာပယောဂဆိုတဲ့ပုဂ္ဂိုလ်လာတယ်ပယောဂကိုပြယုတ်လို့သုံးတယ်ပြယုတ်ဆိုတာပုံစံဥပမာပါရကလို့အဓိပ္ပာယ်ရတယ်ပြယုတ်ပြယုတ်ဆိုဘာမှမသိဖြစ်နေမှာဆိုလို့ဆရာဆရာတို့ဒီကစာတန်ပေတန်နဲ့ရေးထားတယ်စာတန်ပေတန်ဆိုတာအကြောင်းအရာတစ်ခုခုနဲ့ပတ်သက်ပြီးတော့အထောက်အထားပါရကပုံစံပြယုတ်လို့လာပြီးရေးဆိုလို့ရှိရင်ပါရကလေးတွေထုတ်ပြတယ်အဲ့ဒါဘာလို့ခေါ်တော့ပြယုတ်ဒီလိုပေါ့အောက်တခါသွားမယ်တက်ကြကာကြီးနဲ့ရပက်ဆန္ဒရပဲလဲဆက်ထားတယ်အဲ့ဒီရအခရာနဲ့တွဲထားတဲ့အထက်ကနေသောအခရာတွေဟာလည်းပဲရှေ့အခရာနဲ့တွဲပြီးတော့အပတ်တာဝန်ကိုယူပြီးတော့တပန်ထွက်ရတယ်နောက်ကရပဲလဲအခရာနဲ့တွဲပြီးတော့လည်းတပန်ထွက်ပြန်တပန်ထွက်ရမှာတော့နပန်ထွက်မယ်ကြည့်တက်ကြကိုတကြလို့တော့မဖတ်ရဘူးတကြလို့မဖတ်ရဘူးဘာအခရာနဲ့တွဲနေတယ်ရပဲလဲအခရာနဲ့တွဲသည့်အတွက်ကြောင့်ဒီကကြီးကိုရှေ့ကမကသပဲ့လို့တခြင်းဖတ်ရတယ်အမှန်မသေးသေးဘူးအဲ့ဒီကာကြီးဒီနောက်မှာရာအခရာရှိသည့်တို့ကြောင့်ပါလေကာကြီးရပဲကြဆိုတော့ပက်ကြလို့ဖတ်ရမလားတကြလို့ဖတ်ရမလားပက်ကြဟုတ်လားတက်ကြတက်ကြဒီဟာစာမေးပွဲအောင်တဲ့တက်ကြဒီဟာပွဲရတဲ့ဆရာတို့တပတ်ဆိုတကြဒီဟာတကြဒီဟာလို့သွားမဖတ်ရဘူးဘာနဲ့ဖတ်တက်ကြဒီလိုပေါ့တက်ကြဒီဟာကဲအောက်မှာနေတယတွေ့ပြီလားနိပယတွေ့ရတဲ့ပါနဲ့ရပင်တွေ့တာဒီတော့ကြောင့်ဒီပကိုရှေ့ကနာငယ်အခရာနဲ့တွေ့ပြီးတော့နာငယ်လုံးတိတတ်နိုင်ပြီမအပမသိသေးဘူးပါရပင်ရဆိုလို့ဖျက်မှာနော်နေတရားနောက်တခါဒီဘက်မှာပါဝါကြလားဝက်ကြလားဆိုရင်ဒီရသိပါတချို့ကဝါကြဝါကြလို့ဖတ်နေတယ်မမှန်ဘူးပါဠိပတ်တဲ့အခါမှာဝါကြဝရေရှာဝါနောက်မှာကကြီးရပင်ရှိတယ်ရပင်လည်းအခရာနဲ့တွေ့ထားတဲ့ကကိုရှေ့ကအခရာနဲ့တွေ့ပြီးတော့အတတန်ယူလိုက်ပါဝရေရှာကတဝဲပြီးမှပါလေရပင်လည်းနဲ့တွေ့ပြီးတော့ကာကြီးရပင်ကြဆိုတော့ဘယ်လိုသုံးမှာလဲဝကြဝါကြမဟုတ်တော့ဘူးကိုကလည်းပြန်ပြန်ထားပါဠိစာပဲဒါပဲရှိတယ်မခဲ့ဘူးကဲအဲ့တော့ဖတ်ကြည့်စမ်းပါတကြနေတရားဝကြရပြီနော်အာကိုမစင်သေးဘူးဟိုဘက်ကအရှင်ဝါပြန်ယူမယ်ပမန္တကစပြီးတော့စာလုံးမင်းနေတဲ့အခရာတွေလိုက်ဖတ်ကြည့်စမ်းပါပါဠိရပါမလားပမန္တဆက်ကဝါလေသူ
yeah
တော့ပါပြီရှေ့ကလည်းအဲ့လိုစောခိုင်းလိုက်တော့ဥစဉ်ရင်းနဲ့တောက်ရှင်ကိစ္စလည်းပြီးသွားရအလုပ်လုပ်တာဟုတ်လားမဟုတ်ဆိုမစောခိုင်းပါဘူးရင်းနဲ့တောက်ရှင်လာတော့အဲ့လိုပဲလုပ်ရတာကဲအဲ့ဒီပြောက်တွေမှာရပ်မင်းနဲ့တွေ့ထားတဲ့ကာကြီးအခရာတို့ပတ်အခရာတို့ကိုအပတ်အပန်းနေနဲ့တခုမူလအပန်းတခုအပန်းမျိုးတွေထွက်တော့နှမျိုးယူပြီးတော့ထွက်ကဲနောက်မှတခါရပ်ပင်နဲ့တွေ့ထားတဲ့အခရာပြီးသွားပြီရရိုက်နဲ့ရကောင်းနဲ့တွေ့ထားတဲ့အခရာနော်လားရကောင်းနဲ့တွေ့ထားတဲ့ဆက်ကြာဆိုပြီးတကယ်ကြတယ်ဆက်ကရာလို့ထွက်ရမှာဟုတ်လားဆက်ကရာဓမ္မဆက်ကြာလို့ဗမာပန်းနဲ့ဖတ်တယ်ရခိုင်နဲ့ကြဓမ္မဆက်ကရာဟုတ်လားဆက်ကရာဒီနိုင်ပဲဘာလာလာတာပါဠိကလာတာကိုဟုတ်လားဆက်ကရာဒီမြတ်ဒါမဲ့ဒီကရပန်းနဲ့ကို့အပန်းနဲ့ဖတ်လို့ရပါတယ်မှားတယ်လို့မြတ်ဒါအထာသိဖို့အတွက်ပြောတာဒီအပန်းဒီဒီအခရာနဲ့တွဲလာပြီဟဲဆိုရရဲ့အခရာနဲ့ပဲတွေ့တွေ့ရပန်းလဲအခရာနဲ့ပဲတွေ့တွေ့ရပန်းရရဲ့အခရာနဲ့တွဲလာတဲ့အထက်ကနေတဲ့အခရာသည်ရှေ့ကအခရာနဲ့အပတ်ပန်းတစ်ခုရရဲ့ရပန်းနဲ့တွဲပြီးတော့အပန်းတခုပဲနှစ်ပန်းစီတော့ရအောင်နှစ်ပန်းဒါလောက်ဆိုသိပါပြီစက်ကရာရပြီနော်ပြီးမှပါလဲမတရာမဟုတ်လားမတရာဒီဘက်ပါလဲအတရာပရဲ့ရွက်ကျပေါ့ပမန္တာစက်ကဝါလဲသူအတရာဟုတ်လားအတရာအတရာလောက်ဖတ်လို့မရဘူးအတသအဒီလိုမဟုတ်လားအတရာကိစ္စန်တူဒေဝတာအဲဒီလိုပေါ့ဒီမှာအတရာတောင်းဝန်ဘူးရရိုက်လောက်ထားသည်ကြာတောင်းအပ်ဘူးအတတအပြီးမှအပမသေးသေးဘူးအဲ့ဒီတောင်းအပ်ဘူးနောက်ကရာကောင်းနဲ့ပေါင်းပြီးတော့ဗာလဲတောင်းအပ်ဘူးရာရိုက်ရရိုက်လို့မသုံးဘူးရာရိုက်ရေရှာတရာအတရာဒီလိုဖြစ်သွားတယ်ဟုတ်လားဝေတော်နားထောင်လို့ကောင်းသွားတယ်ဟုတ်လားနောက်မတရာဒါလောက်ဆိုထားသိပါပြီဒီတော့ရရိုက်နဲ့တွေးထားတဲ့အဲရာကောင်းအခရာနဲ့တွေးထားတဲ့အခရာတွေကိုလည်းပဲအပပန်တစ်မျိုးမူလအပန်းတစ်မျိုးနှစ်ပန်းထွက်ဒါကြောင့်စက်ကရာမတရာအတရာပါဠိဖတ်တဲ့အခါမှာအဲ့ဒီလိုပိပိတတအဲ့လိုဖတ်ဤပြရောက်တော့နိုင်ဤပြရောက်ဤပုံစံဤဥဒါဟရုံမလားဤတာရကဥပမာပုံစံတို့၌ရရိုက်နဲ့တွေ့ထသောကာကြီးအခရာတောင်းဝဘူးအခရာတို့သည်အပတ္တဝံအပန္တဝံနှစ်မျိုးယူထားတယ်နောက်တစ်ခါဝါဆွေးနဲ့တွေ့တဲ့အခရာလာပြီဝါဆွေးနဲ့တွေ့ထတာကြည့်ကာကြီးရဲ့တောင်းအပ်ဘူးဝါဆွေရေရှာအဲ့မှာဝါဆွေအခရာတဲ့မှာဝါအခရာတဲ့မှာဘာရှိတော့တောင်းအပ်ဘူးအခရာရှိတယ်အဲ့ဒီတတိလေးပဲရှေ့ကကာကြီးနဲ့တွေ့ပြီးတော့အပတ်တဝံတစ်ခုယူပြီးမှဝါနဲ့အခရာနဲ့တွေ့ပြီးတော့တပန်ပင်တပန်ထွက်ရမှာတော့နှစ်ပန်ထွက်ဒီလိုဆိုရင်ကတ်တွာလို့မဖတ်ရဘူးဘယ်လိုဖတ်ရမှာလဲကတ်တွာဟုတ်လားပထမပါဠိတော်မှာဒါနံဓာတ်တွာသီလံသမာဓိရိုက်တွာစသည်ဖြင့်ပါတယ်တချို့ကပါဠိမဖတ်တဲ့ဒါနံဓာတ်တွာသီလံသမာဓိရိုက်တွာဘုန်းကြီးကစားပြီးတော့လဖတ်နေကြတာအမှအဲ့လိုဖတ်ရဘူးဝါဆွေအခရာနဲ့ဝါအခရာနဲ့တွေ့ထားတဲ့အထက်ကအပတ်ကိုရှေ့ကအခရာတွေ့အပတ်မှန်နဲ့ယူအပတ်မသေးသေးဘူးနောက်ကဝါအခရာနဲ့တွေ့ပြီးတော့တစ်ခါပြန်ပြီးတော့ထွက်ဒီလိုဆိုရင်အပန်ပါကိတေသွားမယ်ဆိုရင်တေသွားမယ်ဆိုဘယ်လိုဖြစ်သွားမှာလဲကတ်ဝါဖြစ်သွားမှာပေါ့ဟုတ်လားကတ်ဝါလို့လည်းမဖတ်ရဘူးကတ်တွာလို့လည်းမဖတ်ရဘူးဘယ်လိုဖတ်မှာလဲကတ်တွာကတ်တာကကတ်ဆိုရင်အပန်သေးသွားပြီဆိုဝါရီရှာဝါကတ်ဝါဖြစ်သွားမှာပေါ့ကတ်ပြီးဝါနေသလိုဖြစ်သွားတာမဟုတ်ဘူးနော်ကတ်ဝါကတ်တွာလည်းမဟုတ်ဘူးဘယ်လိုထွက်ရမှာနော်ကတ်တွာရှင်းမှာဓာတ်တွေရှိမလို့ထွက်မှာတော့ဓာတ်တွာဓာတ်တွာရှင်းမှာပိုင်းအခရာရှိရင်မထွက်မှာတော့ပတ်တွာပတ်တွာလို့ဒီလိုသုံးလို့မရဘူးကဲအဲ့လောက်ဆိုရင်ဒါသိပါပြီဓာတ်တွာဝတ်တွာရပြီနော်အောက်ကဆက်ဖတ်လိုက်ပါဤပြောက်တော့နိုင်ဟုတ်ပြီ။မချေ။ပါဠိဖတ်နေကိုဒီလောက်မှအရှင်းကုန်ခံပြီးမသင်ဘူးဆိုရင်နောက်ပိုင်းသင်ကြုံနဲ့သုံးတဲ့အပိဓမ္မာစကားလုံးတွေအားလုံးဟာပါဠိသက်စကားလုံးကြီးဖြစ်တည်တွေ့ကြအောင်အားလုံးစုဝေစွာဖြစ်ကုန်မယ်။အခုဒီလောက်အထာသိရင်အတူပါဠိတော်သွားပြီဖတ်လေ့ကျင့်စရာမလိုဘူးဥစဉ်တော်ဒီမှာသင်ရင်းနဲ့ပြအလုံးလေ့ကျင့်ပြီးဖြစ်သွားလိမ့်မယ်။ကဲဘာမှလည်းမကြဘူး15မိနစ်လောက်သင်လက်ရုံနဲ့ပိဋကတော်မှာပါဠိဖတ်တာခက်သေးလား။မခက်တော့ဘူး။ဒါကြောင့်ဆောင်ပုတ်ပေးရသလိုပါလေ။တန်ပေါက်ကပြငါဘုရားကျက်မှတ်ထားကြပါ။ပါဠိဖတ်နေနေသေးမြည်သွားပါမလား။ဟုတ်လား။အမြည်ဒီအတိုင်းပါ။ဥစဉ်ကလည်းပါဇာကထွက်တာတန်ပေါက်လို့ဖြစ်တည်တယ်နော်။ ပါဠိဖတ်နေမခက်ခဲအမြဲလွယ်ကူမှပြင်ထားဖို့ကဲအဲ့တော့အဲ့ဒီပိုင်းပြရဆိုဟောပဲသွားမယ်ဆာမင်နာတေဆာမင်နာတေတွေ့ပြီလားလက်ရဘက်ကဆာမင်နာနှိပ်ဆိုဘေးဘက်မှာဆာမင်နာတေလို့သိရမှာပေါ့ဟုတ်လားပါဠိစာပေထဲမှာအဲ့ဒါကမိင္ကပါဒဝလင်္စတနေလို့ခေါ်တယ်နော်မြန်မာစာပေကဟိုပါဠိစာပေကဟာကိုယူပြီးတော့မြန်မာစာရေးသားတွေပြောင်းထားတာဥစဉ်တော့သိရသလားเนาะပမိုင်းကိုပြန်ကြည့်ပါဠိစာပေကဘယ်လိုလာလဲဆိုရင်ဒီတောင်ကုန်းတစ်ခုကိုပမင်တောင်ကတက်သွားတဲ့နေရာမှာဒီဘက်ကတက်တဲ့ခြေရာရှိတယ်ဟိုဘက်ကဆင်းသွားတဲ့နေရာရှိတယ်အပေါ်မှာဂုံးမှာခြေရာမထင်လိုက်ဘူးဒါပေမဲ့တက်တဲ့ခြေရာဟိုဘက်ကဆင်းသွားတဲ့ခြေရာကိုမြင်ချင်းဖြင့်ဒီဂုံးကိုလည်းပဲဒီသမင်ဟာပါလဲရောက်ခဲ့တယ်လို့သိရသလိုပါပဲတဲ့စာပိတ်တစ်ခုရောရှေ့မှာတစ်ခုနောက်မှာတစ်ခုပြထားတယ်အလေးမှာမထိုးဘဲနဲ့ကွက်လိုက်ထားရင်ဒီဇိုင်းမျက်နှာတွေပါလဲဒါဟာပဲလို့တိတိကျကျဆုံးဖြတ်နိုင်တဲ့နေ့စနစ်ကိုဘာလို့ခေါ်တော့မိင္ကပဒဝလင်္စနာနေ့လို့ခေါ်တယ်ပါသမင်တို့ရဲ့ခြေရာကိုကြည့်ပြီးတဲ့အချိန်မှာဒီလိုကောက်ချက်ရှာပြီးယူရတယ်လို့ပဲဇိုင်းမျက်နှာတက်တဲ့နေရာမှာလေးပဲအဲ့ဒီအစဆုံးဇိုင်းမျက်နှာရဲ့နံပါတ်ကိုမပေါ်တော့လေးပဲဒါမိင္ကပဒဝလင်္စနာနေ့ပြန်သိရမယ်ဘေကသတ်မှတ်ပေးထားတာပါဠိစာပေကဒီစီကံရှိတယ်နော်အဲ့ဒါမြန်မာစာတွေမှာရေးထားတာကိုယ့်ဟာကိုယ်ပဲမြန်မာစာကရှေ့ရောက်နေတယ်မထင်နဲ့ဥစဉ်တဲ့ပါဠိစာကအမှန်တခိုက်ပြီတယ်ခရကနော်အဲ့ဒီကလာတာကဲအဲ့တော့နမောတတထပ်ပြီးဆိုမှရမယ်အဲ့ဒီဇာလုံးအမေကြီးကြော်သွားလို့မကောင်းဘူးဥစဉ်မကြော်ရဲဘူးနော်အဲ့ဒါမကြော်ရဲဘူးနမောတတကျန်တဲ့ကြော်ရဲတယ်ကဲဆိုကြသုံးခေါက်ရှင်းမာတို့ဆိုလို့ဆိုခဲ့ပြီဒါမင်းနမောတတတွေ့ရင်ရွက်ကိုရွက်ပြမှာရမယ်။ဘာဖြစ်လို့လဲ။ဘဂဝါဂုံတို့ပါနေအာရဟံဂုံတို့ပါနေသမ္မာသမ္ဗုဒ္ဓဂုံတို့ဖြစ်ပါတယ်။အဲ့ဒီဂုံတို့သုံးပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားကိုနမောရှိခိုးတယ်ဆိုတဲ့ပါဠိကိုအဲ့ဒီပါဠိတွေ့ရင်ခုံကြော်ပြီးတော့မသွားနဲ့ဖိုက်ဖြစ်အောင်ဖတ်လိုက်အန္တရာယ်ကင်းတယ်။မင်းကွန်ဆရာတို့ကြီးဆိုကြားဟုရတယ်မလား။မူလပထမဆုံးတိပိတကတရဆရာတို့ကြီးနော်။အိမ်နေပါတယ်အန္တရာယ်ကင်းပရိရွတ်သွားတယ်ဆွမ်းသာကွမ်းသာသွားတယ်တချို့မိဖတွေကဆရာတော်ကြီးကိုကြင်ညိုလို့ကလေးသူငယ်တွေကိုဆရာတော်အပေါ်ကနေပြီးကြော်ပြီးတော့သွားပေးပါဗျာဆိုညာမှန်ပြီးမေးလိုက်တယ်မိန်းကလေးလာလာတယ်မိန်းကလေးဆိုရင်ကြော်သွားတယ်ဆရာတော်ကယောက်ျားလေးဆိုရင်မကြော်ဘူးဘာဖြစ်လို့လဲဆိုရင်အကေရွေ့မြာဘုန်းကြီးတော်ကပါမန်ပါဝကပုဂ္ဂိုလ်ပဲဖယားစုကိုပန်ထွာစုတောင်းထားတဲ့အလောင်းတော်ကြီးများဖြစ်ခဲ့ပြီးဟဲ့ဆိုရင်ဘုန်းကြီးတို့အတွက်တိုက်တာဝန်လေးတယ်မကြော်ရဲပါဘူးတဲ့ဆရာတော်ကြီးကဒီတိုင်းယူဆတယ်ဆရာတော်လောက်ပရိယမကြွညံတဲ့ပုဂ္ဂိုလ်တွေကြားတယ်လင်္ကာ6ကျင်တော့ချက်ထိုက်ကြုံနေကြတာမကောင်းဘူးနော်ဒါမင်ခန်းစာတခုကိုပြောတာပါအမနာအယောသေးအလေးကလူပြုတ်ရမယ်ပုဂ္ဂိုလ်ကြတဲ့အခါမှာဖယားအဖြစ်တော့မရောက်သိတိုင်အောင်လေးပဲအလောင်းတော်ဘဝမှာကိုပဲဆရာတော်တို့ကအလေးနဲ့ထားပြီးကြည့်မှုတယ်အခုကတော့ဖယားပြည့်ပြီးမှရရှိတဲ့ဘဝကုန်တော့အရဟံကိုယ်တော်ပါမမမုဒ္ဒကုံတော်နဲ့ရေးသားစီကုံးထားတဲ့ဘုရားဟောပါဠိတော်တွေ့ရဥစဉ်တော်မကြော်ရဲလို့ဖြတ်တတ်ရောခိုင်းတာနော်ဒီလိုပဲဥပမာနဲ့ဒီစာကိုသင်နေတဲ့အချိန်မှာပဲပြောလို့ကောင်းတယ်ကျန်တဲ့အချိန်မှာသွားပြောရင်ဘုန်းကြီးတွေကတော့ကဲနဲ့လာထုတ်ချင်ထုတ်မှာဟုတ်လားအဲ့ဒါမျိုးတွေကြိတ်ချင်မှကြိတ်မှာဒါတော့ဥစဉ်တော်လည်းပဲဆွမ်းသာကွမ်းသာသွားရင်ဆိုရင်ဒီဆရာတော်တည်းရဲ့အလေးထားအယူဆတွေကြည့်ပြီးတော့ကိုယ်လည်းပဲအမှန်တရားသတိထားရတယ်တချို့ကမမြင်အပ်မမြင်နိုင်ဘူးဟုတ်လားဒီဘဝမှာသာလူသားဘဝဆိုပေမဲ့တကယ်ကြတဲ့ကနောက်တချင်းကြတဲ့ကပွင့်တော်မူဖရာလုံးဖြစ်ချင်းဖြစ်နေမပြောမရဘူးเนาะအဲ့ဒီလိုအလောင်းတော်ကြီးတွေကိုကိုယ်ကအပေါ်ကကြော်မိသွားရင်မကောင်းဘူးပေါ့เนาะအဲ့ဒီသဘောပါပဲကဲအဲ့တော့ဗုဒ္ဓဘာသာတရားဖြစ်ဖို့အတွက်ခံယူတဲ့နေရာမှာပထမ7ဦးစွာဘာနဲ့ရှိကုန်နမောတတနဲ့ရှိကုန်တယ်နမောတတမပါဘဗုဒ္ဓစာပေပါဠိတော်နဲ့တွေ့ဘူးလားမတွေ့ဘူးဘာနဲ့ကြတော့နမောဆိုတဲ့ပါဠိစကားလုံးနဲ့ပနာမဆိုတဲ့စကားလုံးတွေဝန္ဒနာဆိုတဲ့စကားလုံးဟာပါဠိစာပေအပန်းသာကြွေတာအဲ့ဒီကပါလေအတူတူပဲနမောကလည်းရှိခိုးခြင်းပနာမကလည်းရှိခိုးခြင်းဝန္ဒနာကလည်းရှိခိုးခြင်း ဒါကြောင့်အောက်ကစာပိတ်ကိုပြောတဲ့အခါမှာပဏာမဝန္ဒနာမြန်မာပြန်ရပါလေယတနာသုံးပါးရှိကိုခြင်းလို့ပြန်ထားတယ်ဒါတော့နမောကအတိတ်ပြတစ်ခုဝန္ဒနာကတစ်ခုပဏာမကတစ်ခုလို့ဥပမာနဲ့ပဏာမလက်ဥရှိမှုရှိကိုတယ်ဝန္ဒနာလက်ဥရှိမှုရှိကိုတယ်နမောလက်ဥရှိမှုရှိကိုတယ်ရှိကိုတာမှန်သမျှကိုပါဠိလိုနမောဝန္ဒာမဝန္ဒနာသုံးပါးလုံးကပါလေအတိတ်ပြတူတူကြည့်ယတနာသုံးပါးဘယ်လိုရှိကိုမှာလဲအားလုံးဆက်ပတ်ပါအဘိဓမ္မာကောင်းရဲ့နောက်မှာသုံးထားတာကအန္တရေကံပြောက်ကြံပြီမြောက်ရံလွန်စွာကျေနုအထူးရှိကိုပါ၏ဥစဉ်ကဒီဟာကိုအပြည့်တော်ရေးခဲ့ရသည့်အတွက်ကြောင့်နော်ဒီကြံနေများများအန္တရေကံပြီးတော့ပြီးမြောက်ဖို့ဆက်ရွေးရှင်းတဲ့ဒါယနာသုံးပါးကိုရှိခိုးလိုက်တာဥစဉ်တော့တန်တန်းဖွင့်တဲ့ပုံကိုယ်တွေအတွက်ကြတဲ့ကအန္တရေကံပြောက်တန်တန်းပြီးမြောက်ရံလွန်စွာကျေနုအထူးရှိကိုပါ၏နေရာတိုင်းမှာသုံးလို့မရဘူးလားသုံးလို့ရတယ်အဲဆို၎င်းကိုဖျောက်ပြီးတော့ဗုဒ္ဓံဝန္ဒာမိဓမ္မံဝန္ဒာမိသံဃံဝန္ဒာမိပါဠိသုံးပိတ်ဆိုလို့မရဘူးလားဗုဒ္ဓံဝန္ဒာမိဆိုတာကမြတ်စွာဘုရားကိုရှိခိုးတာဓမ္မံဝန္ဒာမိတရားတော်ကိုရှိခိုးတယ်သံဃံဝန္ဒာမိသံဃာတော်ကိုရှိခိုးတယ်လူတွေရှိခိုးနေတာကဗုဒ္ဓံပူဇင်မိဓမ္မံပူဇင်မိသံဃံပူဇင်မိပူဇော်တဲ့အနေနဲ့သွားကြဝန္ဒာမိကရိယာနဲ့သုံးမယ်ဆိုရင်ကြည့်တပိုက်စီမြားလေးပြထားတဲ့တချောင်းစီကိုကြည့်၎င်းကိုဖြောက်လိုက်ဗုဒ္ဓံဆိုရင်အပိဓမ္မာအခုသင်္นานပို့ချတာကဘာသင်္นานတို့ပို့ချနေတော့အပိဓမ္မာနဲ့ပတ်သက်ပို့ချသည့်အတွက်ကြောင့်ဒါကိုအဓိကယေစုပြီးတော့သင်္นานကာလအတွက်မှာအပိဓမ္မာညာပွင့်လင်းဖို့အတွက်နားလားလွေလေကူကူနဲ့အပိဓမ္မာနားလေဖို့အတွက်အန္တရာယ်ကင်းပြောက်ပြီးတော့ဒီသင်္นานတခုပြီးမြောက်ဖို့အတွက်တပြည့်လို့ရှိခိုးပါတဲ့ဆက်ရွေးချက်နဲ့ရှိခိုးရင်ဗုဒ္ဓံအပိဓမ္မာဒေသနာကိုထုတ်ဖို့ဟောကြားမြတ်စွာဘုရားကိုဝန္ဒာမိအန္တရာယ်ကင်းပြောက်ပင်တန်းပြီးမြောက်ရန်လွန်စွာကျေနုအထုရှိကိုပါ၏ဒီလိုဖြစ်လာတယ်ညာရင်နော်ဓမ္မံဆိုရင်လည်းဒုတိယပိုင်းနဲ့တွေ့ပေးလို့မရဘူးလားရတာပဲဓမ္မံမဲ့လေတံကိုလေတံနိဗ္ဗာန်ပရိယဟူသောစေတံထင်ဖို့တရားတော်မြတ်ကိုဝန္ဒာမိအန္တရေကင်းပြောက်ပင်တန်းပြီးမြောက်ရန်လွန်စွာကျေနုအထုရှိကိုပါ၏ဒုတိယပိုင်းဒီလိုဖြစ်လာတယ်နောက်ပင်ခံအတွက်ဆိုလို့ရှိရင်အောက်ကပိုင်းကိုအစားထိုးလိုက်ပန်ကံမကတံဖလတံရှိတံသမ္မပရမတ္တအရိယာမြတ်တံဃာနဲ့သမုဒ္ဓိနွေဝင်ထေရှင်မြတ်ကိုဝန္ဒာမိအန္တရေကင်းပြောင်းကြံပြီးမြောက်ရန်ရပါတော့ပင်တပြီးမြောက်ရန်လွန်စွာကျေနုအထုရှိကိုပါ၏ပါဠိတွေအစထိုးသွားလို့မရဘူးလားသုံးဆန်းဗုဒ္ဓံအဲ့ဒီမှာရွေရှက်ကဘေနေရသွားသွားကာနဲ့ပင်သွားသွားလေနဲ့ပင်သွားသွားလေရင်ခရင်းနဲ့ပင်သွားသွားရေရင်ခီးနဲ့ပင်သွားသွားသွားတဲ့နေရာတိုင်းမှာဒီပါဠိအနေတိုက်ပြပါဖို့အရေးကြီးတယ်။ အဒီငါအန်ရေကံပြောင်းကြံပြင်းပြောင်းရဆိုတာကအဘိဓမ္မာသင်တန်းအတွက်မိမိဆောင်ရသမျှကိစ္စအနှောင့်အယှက်ပြိပံအစီအတာမရှိအောင်မြင်ဖို့အတွက်ရှိကိုရင်လည်းပဲထို့တူပဲဝန္ဒာမိတပည့်တို့ရဲ့လောက်ဆောင်သမျှကိစ္စအဝဝသည်အနှောင့်အယှက်ပြိပံအစီအတာမရှိမင်္ဂလာပေါင်းကြက်တရေကောင်းနဲ့ပြည့်စုံနိုင်ရန်လွန်စွာကျေနုရှိကိုပါ၏ဒီစကလုံးတစ်ခုပဲပြောင်းလို့ဆရာရှိတယ်တရားဗုဒ္ဓဝန္ဒာမိဓမ္မဝန္ဒာမိသံဃဝန္ဒာမိမှာယရနာ၃ပါးရဲ့ကုံပတ္တိတွေကိုပါအကုန်လုံးထည့်ပြီးတော့ကြိုးစားသွားပါဒီမှာမဲလီတန်ဖိုလီတန်စတာဘာပြောတယ်နိဗ္ဗာန်စတာဘာပြောတယ်ပရိယစတာဘာပြောတယ်စတာဒီမှာမပြောသေးဘူးဒီတော့ဥစ္စံတော့နောက်နေ့သင်္ဍအရှင်မနေ့အစောစတိုင်းစတိုင်းမှာဒီဖျားရှိကုန်နေပဲဥစ္စံတော့စဖွင့်မယ်နမောတသဆိုပြီးဒီနေ့တပြိုင်နေနော်ဒါသင်္ဍလေးပြီးအနေတိုက်ပြီးလေရရောပါဠိစာပင်လေဖတ်ဖို့ဖိုင်နေပိဋကတော်မှာပါဠိစာပင်ဖိုင်နေအရှင်းကြားလားမကြားဘူး15မိနစ်လောက်နဲ့အကုန်ပြီးသွားတာပဲကိုကလေ့ကျင့်ဖို့ပဲလိုလိုတာနော်ခင်အောက်ဆက်ပြီးသွားရအောင်ဆက်ပါပါမြန်မာစာဖတ်တဲ့ပုံကိုယ်တိုင်းနားလေစရာဟိုအကြောင်းအရာတွေရပါလာလိမ့်မယ်မလည်နိုင်တော့ဘူးဆိုတဲ့နေရာဥစဉ်အတိုက်ပြရှင်းသွားမယ်အောက်ဆက်ပါပါမြတ်စွာဘုရားဒါမနေ့ပါဦးဇင်ပြောတဲ့အထင်မှာအတိုင်းတာတစ်ခုအနေနဲ့ပါသွားပြီးမြတ်စွာဘုရား45ဝါကာလပတ်လုံးဟောကြားပညာခေတဲ့ပရိယတ်တိတရားတွေအလုံးကိုအုပ်စုခွေရင်ဓမ္မအုပ်စုဝိညာဉ်အုပ်စုနှစ်ခုပဲရှိတယ်ဝိညာဉ်ဆိုတာယဟန်သင်္ကာတို့အတွက်မြတ်စွာဘုရားပညာတော်မူခဲ့သော229သောတိုက်ခါပုတ်အခြေအမြန်ကလေး9000ကျော်သောတိုက်ခါပုတ်စီကံဥပဒေကိုဝိနည်းပိဋကလို့ခေါ်တယ်အဲ့ဒါကိုဝိညာဉ်ဆိုတဲ့စကလုံးနဲ့ပါဠိစာပေမှာသုံးတယ်ဝိနည်းပိဋကမှာတပါတော့သုတ်တန်နဲ့အဘိဓမ္မာကိုတို့ပါလဲဓမ္မဆိုတဲ့အမည်နဲ့သုံးတယ်။ဒါပြန်ကောင်းပြီဓမ္မနဲ့အဘိဓမ္မာအတိတ်ပြေဘယ်လိုကြွေးပြလဲဆက်ပါပါဓမ္မနဲ့အဘိဓမ္မာအဘိဒါလည်းမင်းကအတိုင်းတာတစ်ခုနဲ့ပြောပြီးပြီဓမ္မဆိုတာကိုရိုးရိုးဓမ္မထူးခြားတဲ့ဓမ္မထူးခြားတဲ့ဓမ္မကိုအဘိဓမ္မလို့ခေါ်တယ်။သုတ်တန်ဓမ္မကိုတော့ဓမ္မလို့ပဲခေါ်တယ်။ဘာကြောင့်လဲလို့သုတ်တန်ကိုအဘိမတတ်ပြင်းနဲ့ဓမ္မလို့ခေါ်ရတာလဲအဘိဓမ္မကြမှာဘာဖြစ်လို့အဘိတတ်ပြီးတော့အဘိဓမ္မလို့ခေါ်ရတာလဲဆိုမင်းကပြောခဲ့ပြီ။တပ္ပပပသာအာကရဏမကောင်းမှုအကုသို့မလုံးနဲ့သုတ်တန်မှာဒါပဲ။အာတေဝနာစာဘာလနာလူမိုက်ကိုမမီဝဲနဲ့ဒါပဲပါတယ်။ပုဂ္ဂိုလ်တတဝဆိုတဲ့ခေါင်းစီအောက်မှာပဲပုဂ္ဂလိစာတရားအာလီယောဆိုဖခင်ကတာမန်ပြီးခေါ်ထားတယ်။မကောင်းမှုအကုသိုလ်ဆိုတာဘာလဲ။စိတ်အပြင်ဘယ်စိတ်ကိုခေါ်တယ်။စေတသိက်အပြင်ဘယ်စေတသိက်တွေကိုမကောင်းမှုအကုသိုလ်လို့ခေါ်တယ်။စသည်ဖြင့်သုတ်တံမဟောရလား။မဟောဘူး။တာမန်ပုဂ္ဂိုလ်စရိုက်နဲ့တန့်လျော်ရုံနောက်ကိုသာကွက်ပြီးတော့ဟောကြားထားတဲ့ဒေသနာတွေကိုသုတ်တံပိဋကလို့ခေါ်တယ်။ဒါကြောင့်ဓမ္မရဲ့ရှေ့မှာတရားဓမ္မဖြစ်တော်လဲပဲထူးခြားတဲ့အဘိဓမ္မာပါမပါသည်တို့ကြောင့်သူကဘာလဲ။ဓမ္မလို့သုံးတယ်အဘိဓမ္မာကြတဲ့အခါကျအာသင်္နာစာဘာလနာမှာကိုပဲမနေ့ကဘာလစင်ရင်ထဲမှာကျေလောဘဘာလဒေါသဘာလမောဟဘာလစသည်ဖြင့်စေတသိက်အမိနဲ့ကိုပဲဘာလဘင်းနုချွတ်လာတယ်ဆင်လေမြေထွက်တဲ့အဲ့ဒီထဲမှာမတခါအဟိရိကထဲမှာမှာအဟိရိကစေမျိုးစသည်ဖြင့်ဒါတွေအဘိဓမ္မာရှုတောင်းကကြတဲ့အခါမှာထူးထူးခြားခြားကိုမြတ်စွာဘုရားကအဘိဓမ္မာဒေသနာထဲမှာဟောကြားထားသည့်အတွက်ကြောင့်အဘိဓမ္မာဒေသနာသည်ပုဂ္ဂိုလ်အလိုက်ပုဂ္ဂိုလ်အကျက်လုံးဝမလိုက်ဘဲနဲ့ပုဂ္ဂလဒိဋ္ဌံဘက်သို့မပါဘဲနဲ့ဓမ္မဒိဋ္ဌံနေဖြင့်ပြည့်ပြည့်စုံစုံဟောကြားထားသည့်အတွက်ကြောင့်ပုတ်တန်ဒေသနာတို့တဲ့အမှန်တမ်းထူးကဲ့တဲ့ပါလွန်တဲ့အရေးအတွက်ကလည်းများသည့်အတွက်ကြောင့်အဘိဓမ္မာခုနှစ်ကျမ်းကိုပဲလေပါလို့ခေါ်တော့အဘိဓမ္မာသဘောပေါက်ပြီနော်ကဲနောက်ဆက်ဖတ်ပရမတ္ထတရား၄ပါပရမတ္တရား၄ပါးဆိုတာ ปรมัตถะเอมันดันนุ่งยันเดติมุ่ยเดสูเดที่มีสวาพยาโคดมดาเดอภิธรรมาเดตนาดุยันเนติฮะเอมันดามาแค่กินเนติเดไอ้ที่แค่กินเนติลาบาระจีวันลาสวาตเตียริโกปรมัตอาภิเษกตุยาตุยาเลขนาอาภิเษกอสุไลคุยไลโลชิยะไซปรมาเสดไดปรมาโยปรมาเนบันปรมาเป็นมิโอตาชิโนเลมิโอเบชิเดไกเอาเซฟาเลปรมัตถะเตียลีบายอามาอารามนาสิงเดติติไสตังโหเรอารามนาอเซนอายุงอตังอายุงอนันอายุงอยัตตอายุงอตุฐิอายุงตบาวะธรรมยุคนမျိုးสงธรรมยุคเอริอายุง6ปานเนปัตเตภีโรสิงเดติติฏฐะเตตบโตยาโกไสตังไสโลโหเรดาจังไสโซราอายุงโกติฏฐะเตตบโตยาอายุงโกติฏฐะเตตบโตยาติไสឧបมาอเซนตะคุโกเมียนไลเตအဖြူရောင်အဆန့်ပြည့်စေအဝါရောင်အဆန့်ပြည့်စေမြင်လိုက်တဲ့အခါမှာအဲ့ဒီအယောင်သွေးကိုကြည်ပြီးတော့အဖြူရောင်အနီရောင်စသည်ဖြင့်တိတ်လိုက်တဲ့သဘောဟာပါလားစိုက်ပဲအနတ်နာလိုက်တယ်ဟာအနတ်နှာခေါင်းကနာလိုက်တယ်ဟာဒါကဘာအနတ်ဘာကဘာအနတ်စသည်ဖြင့်ဒါပါလဲတိတ်လိုက်တဲ့သဘောဟာပါလဲစိုက်ပဲနာကကြားလိုက်တယ်ဒါကသရှင်ပိုင်းဒါကဓမ္မပိုင်းလို့တိတ်လိုက်သည်နဲ့တခြားကြားတဲ့နာအာယုံနဲ့ပတ်သက်ပြီးတော့အတိသဘောကိုပါလို့ခေါ်တော့စိုက်လို့ခေါ်တယ်ရှာနဲ့စားတဲ့အခါမှာဒါကအငံအရှိုးအစရှိသည့်ဖြင့်အရသာတွေသိလာတယ်ဒါတွေအားလည်းပါလားစိုက်ပဲတယောက်နဲ့တယောက်ထိတွေ့လာတဲ့အခါဒါနုံညာသောအတွေ့ဒါကကြမ်းတမ်းတဲ့အတွေ့စသည့်ဖြင့်အတွေ့ကိုသိလိုက်တာပါလားစိုက်ပဲဒါတွေကမြန်မာလိုတက်တဲ့နောက်ပိုင်းမှာဆဲခွန်ညာသောတောင်းညာကာနောင်ညာဇီဝညာစသည့်ဖြင့်အမိနဲ့တက်လာအောင်အခုစိုက်ဆိုတဲ့သဘောတရားသည်အစင်အာယုံတိတာစိုက်အသံအာယုံကိုတိတာစိုက်အနတ်အာယုံကိုတိတာစိုက်အရသာရဲ့အာယုံကိုတိတာစိုက်အတွေ့အထိအာယုံကိုတိတာဆိုင်ယုံနိုင်မျိုးစုံဓမ္မယုံကိုတိတာဆိုင်စိတ်အမျိုးအစားကိုအာယုံနဲ့ခွေရင်ဘယ်လိုမျိုးသာထွက်မှာလဲ6မျိုးပဲရှိမယ်အဲ့ဒါကိုစက္ကဝဉ္ညာသောတာဝဉ္ညာကာနာဝဉ္ညာဇီဝဉ္ညာကာယမနောဉ္ညာစသည်ဖြင့်တည်တင်းသွားမှာပဲနော်ကဲအဲ့ဒါလည်းပဲစိတ်သဘောတရားမှတ်ထားခဲ့နောက်ပိုင်းမှာအကျေလာမယ်ကဲစေတသိက်ဆက်ဖတ်ပါစေတသိက်ဟာဘီစိတ်နဲ့မိတွေ့ပြီးတော့စိတ်ကိုခြေလေတတ်သောသဘောတရားသည်စေတသိက်စိတ်နဲ့မိတွေ့ပြီးတော့စိတ်နဲ့အမြဲရှင်ဆိုင်နေသောသဘောတရားသည်စေတသိက်ပဲဒီတော့စေတသိက်ဆိုတာစိတ်နဲ့ကံ့ရင်ဘယ်လိုမှမဖြစ်နိုင်ဘူးစိတ်တစ်ခုဖြိတ်ပေါ်လာသည်နဲ့တပြိုင်နက်ရှင်ပြတ်ပါလဲစေတသိက်တွေဟာအကုန်လုံးကိုပါလာတယ်ဥပမာဆိုကြပါစို့ပစ္စည်းတစ်ခုအရာဝတ္ထုတစ်ခုကိုကိုယ်ကမြင်လိုက်တယ်မြင်လိုက်သည်နဲ့တပြိုင်နက်ဒီပစ္စည်းရာဝတ္ထုတွေကိုမြင်လိုက်တဲ့ဆိုခါပဲနာမျက်စိကဝင်လာတဲ့ဗာလဲအသိစိတ်ပဲဝင်လာတဲ့အသိစိတ်ကိုတတိပညာနဲ့မထင်လိုက်ဘူးဆိုလို့ရှိရင်တက်မဲ့သောအရာဝတ္ထုတစ်ခုဖြစ်ပေါ်လာပြီးဆိုရင်ပါဝင်လာပါတော့လောဘတဏ္ဍာဖြစ်လာတယ်ဟုတ်လားအပန်မာလဲထို့အတူပဲအပန်တစ်ခုကြားလိုက်ရတယ်ကိုနှိမ့်သက်တဲ့သချင်းပန်တစ်ခုကြားလိုက်သည်နဲ့တပြိုင်နက်သောတာတိဟူသောဒီနာတကားပေါင်းထေကဗာစိတ်ဖြစ်ပေါ်လာသောတာဝิญညာစိတ်ဆိုတဲ့ကြားတဲ့စိတ်ဖြစ်ပေါ်လာမယ်အဲ့ဒီကြားတဲ့စိတ်ဒီဘသူနဲ့တွေ့ပြီးဝင်လာမှာတော့မဆိုင်မချင်သောပြစ္ဆေကနာညာအာနိသောလူဒန်းစားတွေတော်တော်များများအဖို့ပါရနှိမ့်သက်မှုဆက်ပါလေလောဘကိလေသာနဲ့တွဲပြီးဝင်လာတယ်။ကိုယ်နဲ့မတည့်တဲ့ပုဂ္ဂိုလ်တယောက်နဲ့အနိနာမှာလာပြီးတော့အိုကြီးအိုကြီးနဲ့ဆဲပန်ဆိုတန်လုံနေပြီဟဲ့ဆိုလို့ရှိရင်အဲ့ဒီနာထေကဝင်လာတဲ့အသိစိတ်ပြီးဘာနဲ့ဆိုင်ပါတော့ဒေါသနဲ့ဆိုင်ပြီးတော့ဒေါသစိတ်ဖြစ်လာမယ်။ဒါကိုပဲလည်းရပါလေစိတ်ကိုမှီပြီးတော့စိတ်ကိုရှေလေတတ်တဲ့တရားစိတ်နဲ့အမြဲတမ်းဆိုင်တွေ့ပြီးသားတရားစေတသိက်သည်စိတ်ကိုပြီးပြီးမှဖြစ်ပေါ်လာတယ်စိတ်ကိုမမီပဲနဲ့ဖြစ်ပေါ်လာပါမလားသူ့အလိုရောက်လောဘဒေါသစသည်ဖြစ်တာမဟုတ်ဘူးဒီအသိစိတ်ကိုမှီပြီးမှသူ့ကဖြစ်ပေါ်ရလာတာနော်အဲ့ဒီလိုပဲပါဇတိမှာစားလိုက်ရတဲ့အာဟာရသည်ကိုယ်ကြိုက်တဲ့အာဟာရတစ်ခုကိုစားလိုက်ရတဲ့အခါမှာပါရခိုင်တွင်မှုနှိမ့်သက်မှုဆိုတာပြိတ်နေပြန်ဆန်ကျင်မှုသဘောတရားမပါဘူးဆိုရင်ဘာဖြစ်မှာတော့လောဘနဲ့တွေ့ပြီးတဏှာလောဘနဲ့တွေ့ပြီးဖြစ်ပေါ်လာတဲ့ဒါအသိစိတ်ဖြစ်သွားမှာလောဘစေတသိက်ပါလာတယ်ကိုမကြိုက်တဲ့အာဟာရတစ်ခုကိုသွားပြီးတော့စားမိပြီဟဲ့လို့လေအာတခါထွေးလိုက်တာအဲ့အချိန်မှာပါလေဒေါသနဲ့ရှင်သောရာသာရောသိစိတ်တွေဖြစ်ပေါ်လာတယ်အဲ့ဒီလိုပဲစေတသိက်ဆိုတဲ့သဘောတရားသည်စိတ်ကိုမှီတွေ့ပြီးမှစိတ်နဲ့အမြဲရှင်နေတဲ့ပါလေသဘောတရားကိုဘာလို့ခေါ်တော့စေတသိက်အဲ့ဒီစေတသိက်မျိုးစားတွေ52ပါးရှိတယ်အောက်ဆက်ပါယုတ် ဟုတ်ပြီပူခြင်းအေးခြင်းစသောစန့်ကျင်ဘက်အကြောင်းတရားများကြောင့်ခြေရုပ်အဆိုင်နဲ့နောက်ရုပ်အဆိုင်မတူသောဖောက်ပြန်ပြောင်းလဲတတ်သောသဘောတရားကိုယုတ်လို့သူကတည်ရဲသုံးထားတယ်။စာပေကတော့ရုပ်တိတိရူပံတိတုံနာတိကုရောတိပစ္စေဝေဝစ္တိအပါတိတိအထောဒီလိုလာတယ်။အဲ့တော့ဆိုတာကတော့ယုတ်ရခန္ဓာသဘောတရားတည်ကြည့်အပူနဲ့တွေ့လို့ရှိရင်ခန္ဓာကဘာဖြစ်မှာရွှေတွေပါတွေ့လာတယ်အပူတက်တယ်ဗျာ။ဟုတ်လားအေးတက်နေတွေ့ရင်ခန္ဓာကိုဒီပါလဲ၆တွေ့သွားတာပဲဒီပုံစံမျိုး။အဲ့လိုအေးနဲ့တွေ့ရင်တစ်မျိုးအပူနဲ့တွေ့ရင်တစ်မျိုးအဲ့လိုဖောက်ပြန်ပြောင်းလဲတတ်ပြီးတော့ကြောင့်ဒီတရားတွေကိုဘာလို့ခေါ်တော့ယုတ်လို့သူကဒီနဲ့ခေါ်တယ်ဒါကြောင့်ယုတ်ဆိုတာဖောက်ပြန်တဲ့သဘောတရားအဲ့တော့ပရမတ်ဆိုတဲ့သဘောတရားကမဖောက်မပြန်မှန်ကန်တိမှတ်တဲ့ဒီတော့ကြောင့်ပရမတ်ဆိုတဲ့ယုတ်ကိုဘာဖြစ်လို့ဖောက်ပြန်တတ်တယ်ဗာလေပရမတ်လို့တွင်ရတာလဲဆိုရင်ယုတ်မှာဖောက်ပြန်ခြင်းသဘောလက္ခဏာမှာတခြားဘာမှမရှိဘူးသူ့မှာအမြဲတမ်းဖောက်ပြန်နေတယ်အဲ့ဒီဖောက်ပြန်ခြင်းသဘောတရားမှာပြောင်းလဲမှုမရှိတာကိုပဲလျင်ဘာလို့ခေါ်တော့ပရမတ်ကိုရုပ်ပရမတ်ဒါကိုသိစေရှင်တို့လောက်ကလက်သေးကွယ်နဲ့ဖောက်ပြန်တတ်သောသဘောမှမပြောင်းလဲခြင်းသည်ပဲရုပ်ပရမတ်မဟုတ်စေမေးကြတော့မယ်ပရမတ်ဆိုတာမဖောက်မပြန်မှန်ကန်တိမှတ်တဲ့ပရမတ်လို့ဆိုတယ်ဒီလိုဆိုရင်ရုပ်ဆိုတာဖောက်ပြန်နေတာပဲဘာလို့ပရမတ်လို့ခေါ်ရတာလဲမေခွန်းထုတ်เสียရှိတယ်အဲ့ဒီမေခွန်းမထုတ်ဖို့အတွက်ဒီမှာတော့လက်သေးကွယ်နဲ့ပိုက်ထားရတယ်နော်သူ့မှာပင်ကိုလက္ခဏာကိုကဖောက်ပြန်တတ်တဲ့သဘောတရားရှိတယ်ရုပ်သမ ्या မှန်သမ ्या သည်ဖောက်ပြန်တတ်တဲ့ဖောက်ပြန်ခြင်းသဘောတရားမှမပြောင်းလဲခြင်းသည်ပဲလျင်သူသိပါတယ်မဖောက်မပြန်မှန်ကန်တိမှတ်တယ်ဒီလိုပြောတာအောက်ဆက်ပါပါနေပါဟုတ်ပြီနိဗ္ဗာန်ဒုက္ခခတ်သိမ်ရှုပ်ပြောင်းငြိမ်းရာဖြစ်သောသဘောတရားဒုက္ခခတ်သိမ်လို့ခေါ်တယ်ဒုက္ခဆိုတဲ့အတိတ်ပြည့်ကိုအတိတ်ပြည့်ရေရှင်းရမှာနော်ဒီတော့စေတဘာသောကိလေသာအပူမိန်ငြိမ်းအရာနိဗ္ဗာန်ဒီလိုပဲသုံးကြစို့သင်ညပါဠိနဲ့ဆိုရင်တော့ဝါနာဟုဆိုသောတဏှာမှထွက်မြောက်ရာဖြစ်သောနိဗ္ဗာန်နိဗ္ဗာန်တိကဝအေတ္တနာရာဂိအာရိကောတိနိဗ္ဗာန်နာတိကာကရာဂအစရှိသောစေတဘာသမင်းကြီးညင်းသွားတာကိုပဲလေဘာလို့ခေါ်တော့နိဗ္ဗာန်လို့ခေါ်တာနိဗ္ဗာန်ဆိုတာဘုံဌာနတစ်ခုအနေနဲ့သူကပတ်မှတ်ချက်မရှိဘူး30တဘုံဆင်းရဲတဲ့မှာနိဗ္ဗာန်ဘုံဆိုတာရှိလားမရှိဘူးဗုဒ္ဓဘာသာမှာတော့မရှိဘူးကျန်တဲ့နေရာတော့မသိဘူးနော်ဗုဒ္ဓဘာသာထဲမှာနိဗ္ဗာန်ဘုံဆိုတာမရှိဘူး30တဘုံဆိုတာအောက်မှာအပေလေးဘုံရှိတယ်ပြီးမှအပေလေးဘုံထဲမှာလူဘုံရှိတယ်လူဘုံရဲ့ထဲမှာနတ်ပြည်6တိုက်ရှိတယ်နတ်ပြည်6တိုက်ထဲမှာရူပဗျာမဘုံ16ဘုံရှိတယ်ရူပဗျာမဘုံရဲ့16ဘုံရဲ့အထက်မှာဘာရှိတော့အရူပ4ဘုံရှိတယ်အဲ့ဒီ31ဘုံကိုဗန်လျင်ပါလဲဒီ31ဘုံလောကကြီးလို့ခေါ်တာနိဗ္ဗာန်ဘုံတစ်ခုအနေနဲ့ထည့်ရင်ဘယ်နှဘုံဖြစ်သွားမှာလဲ32ဘုံနိဗ္ဗာန်ဘုံဆိုတာမရှိဘူးဒီခန္ဓာကိုယ်ပဲဒီလိုပဲပြောရမှာပုဂ္ဂိုလ်တူတရားတရားဘဝနာလလုံးကမ္မထံဘဝနာကျင့်သုံးဘဝမျိုးအားထုတ်လို့အာသွားကုန်သွားပြီကိတ္တသစတမိညင်းသွားပြီဆိုရင်အဲ့ဒီခန္ဓာကိုယ်ဒီဘာဖြစ်သွားမှာလဲနိဗ္ဗာန်ပဲဒါပဲရှိတာနိဗ္ဗာန်သာဘုံဌာနတစ်ခုပဲပြောရွှင်စဉ်အမှန်ကောင်းမယ်လို့မျိုးမထင်နဲ့ဒကာရမနဲ့ပြောရင်လည်းသွားကြဥစ္စာနဲ့မလို့ရှင်သေးဘူးဒီလိုပဲစာသင်နေရတာပျော်နေသေးတယ်နော်စာသင်နေရတာပျော်နေတော့ဟာဒီကိုရကြီးဒုက္ခသစ္စာနေပင်မှာပဲပျော်နေတယ်တော်တော်တဏှာလောဘကြီးနေတဲ့ပုဂ္ဂိုလ်ပဲလို့မအောင်နဲ့ဆန္ဒအားကြီးလို့ဒါကပ်ပြီးချောင်းရမှာပဲပြီးတမနဲ့နော်စာမတတ်တဲ့ပုဂ္ဂိုလ်ကတော့ပြောရှင်ပြောမှာစာတတ်တဲ့ဘုန်းကြီးကတော့မပြောဘူးသိကြတယ်ကံပြရောက်သွားတော့နိဗ္ဗာန်ကပြန်ထွက်သွားမယ်စကလုံးပြန်အုပ်လိုက်အောင်မှရှေ့ဆက်သွားအောင်အောက်မှာပရမတ္ထဆက်ပါပါပရမတ္ထအဲ့ဒီမှာတိချသဘာဝရှိတယ်ဆိုတာတိချသဘာဝပင်ကိုလက္ခဏာအမှန်သားတွေရှိတယ်လို့ပြောတာဟုတ်လားတိချပင်ကိုလက္ခဏာသဘာဝဆိုတာဥပမာစိတ်ဆိုပါတော့အာယုံကိုသိခြင်းသဘောလောဘဆိုလိုချင်ခြင်းသဘောဝေဒနာဆိုခံစားခြင်းသဘောနော်ခန္ဓာဆိုတွေ့ခြင်းသဘောဒေါသဆိုတာကြံ့ကြုံတဲ့သဘောမောဟဆိုတာမသိခြင်းသဘောစသည်ဖြင့်ပရမတ္ထတရားတိုင်းတရားတိုင်းမှာကိုယ်ပိုင်အမှတ်သားလက္ခဏာရှိတာကိုပဲဒီမှာပါတိချသဘာဝရှိတယ်လို့စာသုံးပေသုံးသုံးထားတာဒါကြောင့်တိချသဘာဝရှိတော့ဆိုတဲ့စကားလုံးကိုသဘောမပေါက်သေးဘူးဆိုရင်ပရမတ္ထတရားတိုင်းတရားတိုင်းစိတ်ပဲဖြစ်စေစေတိုင်းဖြစ်စေရုပ်ဖြစ်စေနိဗ္ဗာန်ဖြစ်စေစေတိုင်း52ပါးဖြစ်စေစိတ်89ပါးတစ်ခုစီပဲဖြစ်စေရုပ်28ပါးဖြစ်စေနိဗ္ဗာန်ဖြစ်စေအလုံးသောပရမတ္ထတရားတွေမှာကိုယ်ပိုင်တိရှာတဘာဝလက္ခဏာအမှန်သားကိုစီကိုစီရှိတယ်လို့ပြောတာအဲ့ဒါကိုဒီမှာအကျဉ်းချုပ်ပြီးတပါးရေးထားနော်တိရှာတဘာဝရှိတယ်လို့ဆိုထားတာမှန်ပြီနော်တိရှာရှိတဘာဝရှိတယ်ဆိုတာသူ့ရဲ့ပရမတ္ထတရားနဲ့တရားတိုင်းမှာကိုယ်ပိုင်လက္ခဏာရှိတယ်ကိုယ်ပိုင်အမှန်သားရှိတယ်ကိုယ်ပိုင်သဘောတရားရှိတယ်အဲ့ဒါကိုဒီမှာတိရှာတဘာဝရှိတယ်လို့ပြောတာအဲဆက်ဖတ်ပါစိတ်စစ်တဲ့တိုင်း
သာသာရှိသောတရားများသာ
ရှေးဆက်ပတ်ဥပမာသံဘောဟုတ်ပြီလေဒီဆရာတော်ကြီးရေးထားတဲ့ဆောင်ပေါ့နော်အော်သူ့ရဲ့ပရမတ္တဒီပနေကြမှာအကျေဖွင့်ဆိုထားတာတော်တော်စိတ်ဝင်စားစရာအောင်လေဒီပရမတ္တဘုရားကိုသူကလောဘတစ်ခုတည်းနဲ့တာမဟုတ်ဘူးစေတသိက်52ပါးဒီမှာလောဘကိုပဲတာရကထုတ်တာအခုလောဘတစ်ခုတော့သူရေးထားတဲ့အတိုင်းချစ်လောဘဆိုတဲ့ဒီအကုသိုလ်စေတသိက်တစ်ခုဟာမနေ့ကဘာလာစင်းအထက်မှာတပတ်ပါတယ်နော်အဲ့ဒီလောဘဆိုတဲ့သဘောတရားသည်လိုချင်ခြင်းတတ်မဲ့ခြင်းသဘောလက္ခဏာရှိတယ်အဲ့ဒီလောဘသည်လူတန်တာမှာရှိနေသောမဲ့အရိယာမဲ့နဲ့မပြရသေးသောလောဘမှန်ရင်လူတန်တာမှာရှိနေတဲ့လောဘကလည်းဘာလဲလိုချင်တာပဲလိုချင်တဲ့အာယုံတွေ့ရင်ဘာလဲလိုချင်မှာပဲတတ်မဲ့ခြင်းအာယုံတွေ့ရင်တတ်မဲ့မှာပဲလူတန်တာမှာရှိနေတဲ့လောဘပဲလိုချင်သလားဆိုတော့နတ်တန်တာမှာရှိရင်လည်းပဲမပြရသေးဘူးဆိုရင်ဒီနတ်ကလည်းဘာလဲလိုချင်တတ်မဲ့တာပြန်မှာဘဝမရောက်ရင်လည်းဘာလဲလိုရှင်တက်မဲ့ပါပဲနောက်ဆုံးတရိတ်ဆံဘဝရောက်သွားရင်လေတရိတ်ဆံတွေတန်တမှာရှိနေတဲ့လောဘကလည်းလိုရှင်တယ်တရဝအလုံးအမျိုးအစားတွေဘယ်လောက်ပဲများများရှိသမျှအောက်သောအလုံးစုံသောပါရဝတိုင်းတန်တမှာအရိယာမဲ့ဖြင့်မပင်ရသေးသောလောဘရှိနေသမျှကာလပတ်လုံးသူတို့ကပါလေလိုရှင်ရှင်ဆိုတဲ့လောဘကိလေသာတွေအမြဲတမ်းကိန်းနေတယ်အဲ့ဒီနေရာမှာလုံမှန်ခွင့်ရှိရင်ရှိသလိုလောဘဆိုတာအာကြီးတယ်ဥပမာတရိတ်ဆံရဲ့တန်တမှာရှိနေတဲ့လောဘကတရိတ်ဆံကဘာလို့မှာတော့ဘိုက်ဝါပြီရောဘုသူမှာစာဘောသားဝဲဘောဆိုရင်ဘိုက်တဝစာလောက်ပဲသူကလောဘကြီးတယ်နောက်ထပ်သူဆက်ပြီးတော့မလုပ်ဘူးလူ့တန်တာမှာရှိနေတဲ့လောဘကြတယ်တရိတ်ဆန်တဲ့ကိုအကြီးလာတယ်နော်ဒီလိုပဲပြောရမှာလူချင်းတူပဲမြေဒီထဲမှာလုံပိုင်ခွင့်ရှိတဲ့ပုံကိုဆိုရင်လောဘကိုအကြီးလို့ရှိရင်ပိုးတော့ယူထားအောင်ပါတယ်ဒါမျိုးတွေပေါ့နော်အဲ့တော့လူ့တန်တာမှာရှိနေတဲ့လောဘကတရိတ်ဆန်တန်တာမှာရှိနေတဲ့လောဘထဲတော့မှာပိုးအကြီးတယ်ဘာကြောင့်လဲတရိတ်ဆန်မှာထားစရာမရှိဘူးခန္ဓာဘိုက်ထဲမှာတဝစာရင်ပြီရောလူတွေမှာကြတဲ့ခါနေရာအခြေကြီးရှိရင်အခြေကြီးတော့ထားလို့ရတယ်။ဒါကြောင့်ဒီလောဘကအမှန်တမ်းမှကြောက်စရာကောင်းတယ်။လောဘကြောင့်ဖြစ်ပေါ်လာနိုင်သောအကုသိုလ်ဒုစရိုက်ဘယ်နှမျိုးရှိတော့ခုနှစ်မျိုးရှိတယ်။နောက်ပိုင်းမှာသင်ရလိမ့်မယ်နော်။ဘာသူတွေလဲဆိုတာဒီမှာသိရမယ်။ဒီလောဘနဲ့ပတ်သက်ပြီးတော့ပြောပြမယ်။ဘဝတစ်ခုရရှိလာတဲ့အခါမှာမြတ်ဗုဒ္ဓရဲ့အဆုံးအမနဲ့မထင်ရှောင်နိုင်ဘူး။လောဘကမထင်ရှောင်နိုင်ဘူး။တတိပညာနဲ့မထင်ရှောင်နိုင်ဘူးဆိုရင်လောဘဆိုတဲ့သဘောတရားကိုပါဠိစာပေမှာမဟိဆလို့ခေါ်တယ်။ဟုတ်လား။လောဘသည်မာမအတိညာဥစီးပြီးတော့နေရထိုင်တဲ့ပုဂ္ဂိုလ်သာနာမှာဖြစ်ပေါ်နေသောလောဘနဲ့ဘာသာအတိတ်တရားကဲမဲ့သောပုဂ္ဂိုလ်တို့ရဲ့နှလုံးသားထဲမှာရှိနေတဲ့မဟိဆလို့ခေါ်တဲ့ကြီးမားသောလောဘနှစ်ပိုင်းခွဲပြီးတော့ဒီမှာပြောမယ်တရားကဘာပြောလဲအဂိခန္ဓောသမုဒ္ဒောစမဟိသောစာပိပုဂ္ဂလောတဂရေနပစ္စည်းဒိဋ္ဌိတယောပိတိအတ္တပိယဝစီရာဘုဒ္ဓတိယမှာအဂိခန္ဓောမိမ့်ပုံကြီးပါတဲ့သမုဒ္ဒောသမုဒ္ဒရာကြီးပါမဟိသောအလုံးလောဘကြီးတဲ့ပုဂ္ဂိုလ်အဲ့ဒီသုံးမျိုးဒီတဂရေနပစ္စည်းဒိဋ္ဌိလဲအစီတထောင်တရာရာပေါင်းထောင်ပေါင်းများစွာနဲ့ပစ္စည်းတွေကိုသိယူပြီးတော့ဒိဋ္ဌိပိပိတော်လည်းပဲအတ္တပိယရောင်ရဲတယ်ဆိုတာမရှိပါဘူးဘာနဲ့ပြထားလဲဆိုသမုဒ္ဒရာကြီးကြည့်လိုက်မြေကြီး၅သွေးအဲမြေငယ်900ဘေကပဲစီးဆင်းလာလားဟိမဝါဒတောင်ဆိုင်သောတောင်တန်းကြီးပေါ်ကစီးဆင်းလာတဲ့ရေတွေဟာသမုဒ္ဒရာထဲမှာရေရှမ်းသွားတယ်ဆိုတာမရှိသလိုပါပဲတဲ့ဘဝတစ်ခုမှာလောဘအတောမတန်နိုင်တဲ့ပုဂ္ဂိုလ်ဟာတဘဝစာစမ်းမပမကွန်ရင်လည်းနောက်ရရင်လည်းပဲဆက်ပြီးတော့ယူအောင်မှာပဲတိတ်နေအောင်မှာပဲလို့ပြောတာနော်အဲဒီလောဘရဲ့သဘောတရားကိုဥစဉ်ပြောတာမဟုတ်ဝစီရာဝတိတရားဆရာပြောတာနောက်တစ်ခုပါပြတယ်အဂိခန္တော့တဲ့မိမုံကြီးတဲ့မိဆိုတာလောင်စာရှိရင်ရှိသလောက်ပါလေလောင်သွားမှာပဲအဲ့ဒီမိမုံကြီးထဲမှာလောင်စာတွေပြည့်သွန်းလိုက်ပါဟာမင်းတော့လောင်စာတွေများနေပြီငါဆက်မလောင်နိုင်တော့ပါဘူးလို့ဘယ်တော့မှမပြောဘူးလာသည်မလောင်စာရှိရင်ခလုံးလောင်လိုက်တော်လို့ပဲတဲ့မဟိဆာဘဝတစ်ခုမှာလောဘအတုံးမတတ်နိုင်တော့လူတန်းစားတွေဟာလည်းပဲချို့တူပဲတဘဝစာလောင်နဲ့ရထားပဲပိုင်ဆိုင်ထားပဲမယ်ဘယ်တော့မှမရောက်ရင်မတတ်နိုင်ဘူးရှိသည်မဟာအလုံးကိုမြားကိုမငေးပေးနဲ့ကိုယ်ရင်ခွင်သေးတော့မရရအောင်ပဲပါလေတိမ်သွန်းနေရတယ်ဒါကိုပဲနဲ့ပါဠိစာပေထဲမှာအဂိခန္တော်ပမုဒ္ဒောစမိန်သောစာပြီးပုဂ္ဂလောတကရေနပစ္စည်းရင်တိတယောပေတိအတ္တပိယသမုဒ္ဒရာနဲ့တူသောလူတန်းစားမိမုံကြီးနဲ့တူသောလူတန်းစားစတာပါလေပဋိပညာကံမေသော လောဘကြီးသောလူဒန်းစားကိုပြောတာသောပါပြီနော်ကဲအဲ့ဒါကြောင့်လူတဏ္ဍာမှာရှိနေတဲ့လောဘဖြစ်စေတရိစ္ဆာန်တဏ္ဍာမှာလောဘဖြစ်စေနတ်တဏ္ဍာမှာရှိတဲ့လောဘဖြစ်စေလောဘမှန်ရင်ပါလေလိုချင်မှုသဘောတရားတွေပြအဲ့ဒီလိုချင်မှုသဘောတရားကမဖောက်မပြန်မှန်ကန်တင့်မှဒီလိုပဲရှိတာကိုပဲလေဘာလို့ခေါ်တော့ပရမတ်လို့ခေါ်တာအဲတနည်းဆက်ဖတ်ပါသံဘောအေဘိပညာအမိနဲ့တက်ရှိပညာတက်မေပညာနှစ်မျိုးရှိတဲ့လူနတ်ဂျာမာပတ္တဝအထွေထွေဆိုတာကပါလဲတက်ရှိပညာနော်ပရမတ်တနေပင်မှာလူယန္တရဲ့ဗျာမာစသည်ပြမရှိဘူးနော်ပရမတ်အဖြစ်နောက်ပသင်လာတဲ့အခါမှာပိုတိလာလာနေမြေပရမတ္တနေပင်မှာလူနာပြန်မှာဖတ်တော်ဆိုတဲ့အာမသိဘူးငါသူတို့ကယောက်ျားမိမှာဆိုတာမရှိဘူးသက်ကာယဒိဋ္ဌိနေပင်ကစကလုံးတွေဟာဒီဘက်မှာပရမတ္တနေပင်မှာမရှိတော့ဘူးဒီဘက်မှာလူနာပြန်မှာဖတ်တော်ထွေထွေဆိုတာကဘာလဲသက်ရှိပညာကိုပြောတာရေမြေတောတောင်အစရှိတည်ရပါလဲသက်မေပညာအဲ့ဒီလိုလူနာပြန်မှာဖတ်တော်စတဲ့သက်ရှိပညာပဲဖြစ်စေမြေရေတောတောင်စသည်သောသက်မေပညာဖြစ်စေအထေဝတ္ထုပညာစုတွေဟာဘယ်လောက်ပဲများတော်လဲပဲတကယ်ပရမိတ်မျက်စိနဲ့ကြည့်လိုက်တဲ့အခါမှာလူရင်အကျင့်ရှုပ်လျင်တော့ဘာတွေသာထွက်လာလဲစိတ်စေတသိက်ယုတ်နိဗ္ဗာန်ဒီလေးမျိုးပဲထွက်တယ်အဲ့ဒီလေးမျိုးမှတပါတခြားဘာတစ်ခုမှရှာမရဘူးတဲ့အဲ့ဒီလေးမျိုးကိုသာအမှန်တရားအနေနဲ့ရှာဖွေရရှိသည့်အတွက်ကြောင့်မဖောက်မပြန်မှန်ကန်တည့်မှအမှန်ပရမိတ်တရားသည်ဒီလိုမျိုးသာရှိတော့လေးမျိုးပဲရှိပါတယ်ကဲနောက်တစ်ခါဆက်ပြီးဖတ်ပါအပိတ္တမထနဲ့ဟုတ်ပြီ။ဦးဇင်းတော်ပါဠိအထာဂရာတီကကျမ်းပေါင်း120ကိုဖတ်တဲ့အခါမှာအပိဓမ္မထဆိုတဲ့စကလုံးတစ်ခုတွေ့မယ်။ပရမိတ်ထဆိုတဲ့စကလုံးတစ်ခုတွေ့မယ်။အဲ့ဒီစကလုံးနှစ်ခုသုံးပေါင်း3နေကအပိဓမ္မထဆိုရင်စေစေတသိက်ယုတ်နိဗ္ဗာန်နောက်မှာပါပါတော့ပညာပါတယ်။ပရမိတ်ထဆိုတဲ့စကလုံးနဲ့သုံးထားတဲ့ကြံတွေ့လို့ရှိရင်ပညာမပါဘူး။စေစေတသိက်ယုတ်နိဗ္ဗာန်ဘယ်နှမျိုးသာပြတော့လင်းမျိုးပြတယ်။ဒါကိုမသိရင်ကျန်နေဖတ်တဲ့အခါမှာဇွေဇွာဖြစ်မှာဆိုလို့အပိဓမ္မထနဲ့ပရမတ္ထသည်စိတ်စေတသိက်ယုတ်နိဗ္ဗာန်ဆိုတဲ့လေးချက်ကတော့နှစ်ခုလုံးနဲ့ဆိုင်တယ်။ပညာသည်အပိဓမ္မထနဲ့သာဆိုင်တယ်။ဘာနဲ့မဆိုင်တော့ပရမတ္ထနဲ့မဆိုင်ဘူး။ဒါကြောင့်ပါဠိဓာရတိယဖတ်တဲ့အခါမှာဟောဖြစ်စေဟောပါဠိဓာရတိယကစကလုံးကိုတက်ရယူပြီးရေးထားတဲ့ဆရာတော်ကြီးတွေရဲ့ဓမ္မစာအုပ်တွေကိုဖတ်တဲ့အခါမှာဖြစ်စေအပိဓမ္မထဆိုတာကပဲဒါပညာရောက်ထည့်သွင်းထားတာ။ပရမတ္ထမြင်ရသုံးရပါလေပညာမပါဘူးဒါလောက်တော့သိရမယ်နော်။စာအုပ်ဖတ်တဲ့အခါမဟုတ်ဆိုတော့တုတ်တန်ပါဠိလိုဖတ်တဲ့အခါဇွေဇွာဖြစ်လာမှာ။အခုကမှကိုယ်ပြောင်းလောက်ပါရှေ့ဆက်ပါပါအနိစ္စပရမအနိစ္စပရမဟုတ်ပြီနိစ္စဆိုတာမြဲတာအနိစ္စဆိုတာမမြဲဘူးလေတဲ့နိစ္စပရမအနိစ္စပရမပရမမှာတခါနှစ်ပိုင်းယူထားလိုက်အဲ့တော့နိဗ္ဗာန်ကိုဒီနေရာမှာနိစ္စပရမအနေနဲ့သုံးထားတယ်ဘာကြောင့်လဲဆိုရင်ဥပ္ပချီပင်ဟူသောခဏတရားနဲ့မရှင်သောကြောင့်ဘုန်းကြီးတန်ပါနေတယ်စာစာတန်ပေတန်ပါနေတယ်ဥပ္ပတိပင်ဟူသောခဏတရားနဲ့မရှင်သောကြောင့်ဆိုတာဥပ္ပစတာဖြစ်တာချီဆိုတာတည်တာပင်ဆိုတာပြက်တာဖြည့်ရှင်တည်ရှင်ပြည့်ရှင်ဆိုတဲ့ဒီသဘောတရားမရှိတာကိုခဏတရားနဲ့မရှင်ဘူးလို့ဖုံးတာနော်ဘုန်းကြီးတွေဓမ္မစာအုပ်တွေရေးတဲ့အခါမှာတွေ့ပါလိမ့်မယ်မင်းဝန်ဆရာတို့ရေးထားတဲ့ခဏတရားနဲ့မရှင်ဥပ္ပတိပင်ဆိုတဲ့အဘိဓမ္မာသံစကလုံးကိုတိုက်ရင်လွှမ်းမိုးနေတယ်ဟာဥပ္ပတိပင်ဥသောခဏတရားနဲ့မရှင်ဘူးဆိုတာတခြားပြောတာမဟုတ်ဘူးနိဗ္ဗာန်မှာဖြည့်ရှင်သဘောတရားတည်ရှင်သဘောတရားပြည့်ရှင်သဘောတရားဘာတမှမရှိတော့ဘူးဖြည့်ရှင်တည်ရှင်ပြည့်ရှင်လုံးဝမရှိသည့်အတွက်ကြောင့်နိဗ္ဗာန်ဆိုတဲ့ပရမတ်ကိုအမြဲတမ်းတည်မြဲနေတယ်ဗါလဲနိစ္စပရမတ်ဒီလိုပြောတာကြံတဲ့စိတ်စေတသိက်ယုတ်နိဗ္ဗာန် စိတ်89ပါဘယ်စိတ်ပဲကြည်ကြည်နော်စေတနာ50ပါဘယ်စေတသိက်ပဲကြည်ကြည်ယုတ်26ပါဘယ်ယုတ်တရားကိုပဲကြည်ကြည်ဖြစ်လိုက်တည်လိုက်ပြက်လိုက်ဖြစ်လိုက်တည်လိုက်ပြက်လိုက်အဲ့ဒီလိုဖြစ်တည်ပြက်ဆိုတဲ့ပါလေခဏ3ပါးနဲ့ချိန်တွဲနေသည့်အတွက်ကြောင့်ပြောင်းလဲမှုရှိသည့်အတွက်ကြောင့်မမြဲသည့်အတွက်ကြောင့်စိတ်ရဲ့စေတသိက်ရဲ့ယုတ်ရဲ့ဆိုတဲ့ဒီပရမတ်3ပါးကိုဘာပရမတ်လို့ခေါ်တော့အနေစာပရမတ်လို့ခေါ်တယ်ပါဘယ်နဲ့စာထဲမှာဖြစ်လိုက်တည်လိုက်ပြက်လိုက်လို့ငါတို့ကြောက်ဘူးတာဖြစ်ပြက်ပဲကြောက်ဟူပါတယ်အောင်မင်းနေတယ်အဲ့ဒီဖြစ်နေပြက်တဲ့ကြားထဲမှာဘာရှိတော့တည်ခြင်းဆိုတဲ့တခုတရားကြအဲ့ဒါမပါသေးဘူးအမှန်ကတော့ဝိပဿနာယူတဲ့နေရာမှာဖြစ်ပြက်နှစ်ခုသာမဟုတ်အဲ့ဒီတည်ခြင်းထီခဏပါမြင်အောင်ကြည့်နေပို့ကောင်းပါဒါအပြီးဒီမှာမျက်လုံးကြည့်ရင်သူ့ဟာသူတွေးလာလိမ့်မယ်ဟုတ်မလားဒါတော့ခဏတရားသာဥပခဏထီခဏဘင်ခဏဖြစ်စေခဏတည်စေခဏပြက်စေခဏဘောပါလားဖြစ်တည်ပြက်တရားကိုဘာလို့ခေါ်တော့ခဏတရားပါဠိလိုဥပတိပေဥပကနာတိခနာပေခနာဒါပြောတာအဲ့ဒီခနာ3ပါးမတင်မြဲသည့်အတွက်ကြောင့်ဖြစ်လိုက်တည်လိုက်ပြက်လိုက်ဒီသဘောမျိုးနဲ့ပဲရှိသည့်အတွက်ကြောင့်စိတ်စေတရုပ်တော့ကိုအာနေစာပရမနိဗ္ဗာန်ကတော့ဖြစ်ခြင်းတည်ခြင်းပြက်ခြင်း3မျိုးမရှိသည့်အတွက်ကြောင့်ပါလေပြောင်းလဲမရှိသည့်အတွက်သူကဘာတော့နေစာပရမကဲဒီလောက်ဆိုထားသည်ပြီဆက်ပြီးတော့ဖတ်လိုက်ပါပရမတ္ထတရားကိုတခါငါတို့ယုတ်နဲ့နာနှစ်မျိုးတခါထပ်ပြီးခွဲရအောင်ယုတ်နဲ့ဟုတ်ပြီကဲအဲ့ဒီထဲမှာစိတ်စေတသိက်ယုတ်နိဗ္ဗာန်ဆိုတဲ့ပရမတ္ထတရား၄ပါးထဲမှာယုတ်ပရမတ်နာမ်ပရမတ်ခွဲလိုက်လို့ရှိရင်ယုတ်28ပါးကယုတ်ပရမတ်ကျန်တဲ့စိတ်ပရမတ်စေတသိက်ပရမတ်နိဗ္ဗာန်ပရမတ်ကိုဘာလို့နာမ်ပရမတ်နိဗ္ဗာန်ဆိုတာယုတ်လားနာမ်လားဆိုဘယ်လိုပြောမှာတော့နာရေးတဲ့နဲ့ခွဲနိဗ္ဗာန်ဆိုတာယုတ်လားနာမ်လားဆိုရင်နာဘာဖြစ်လို့ဒီစိတ်နဲ့စေတသိက်ကိုနာမ်လို့ခေါ်ရတာလဲနိဗ္ဗာန်ကိုဘာကြောင့်နာမ်လို့ခေါ်ရတာလဲအောက်ကအကြောင်းပြပါလိမ့်မယ်စိတ်စေတသိက်စိတ်ပရမတ်စေတသိက်ပရမတ်ဒီဟာအာယုန်သို့ညွတ်တက်၍အာယုန်ကိုယူတတ်သောကြောင့်သူကနာမ်နာမ်ဆိုတာပါဠိလိုနာမလို့ခေါ်တယ်အတ္တေနမတိတိနာမပါဠိလိုဒီတဲ့ point တယ်ညွတ်တက်သောကြောင့်နာမ်လို့သုံးတယ်ဆိုတော့ဒါကမျက်စိနဲ့မြင်တဲ့စက်ကုညာစိတ်ဘာအာယုန်ပြုတော့အစံရူပါယုံဟုတ်လားအစံရူပါယုံသို့ညွတ်နေတယ်တရားပြောတာအာယုံကိုယူတတ်တဲ့အာယုံသို့ညွတ်တတ်တဲ့အာယုံသို့ညွတ်တဲ့အာယုံကိုယူတတ်တယ်ဆိုတာဥစ္စံတော့မြင်စိုက်ကဘာအာယုံကိုယူလဲဆိုရင်အစံအာယုံကိုယူတယ်မျက်စိမရှိမြင်ကိုမမြင်ဘူးနာဟအာယုံကသောတဝိညာဉ်စိုက်ကဘာအာယုံကိုယူတော့အကြအာယုံကိုယူတယ်အကြအာယုံသို့ညွတ်နေတယ်လို့ပြောတယ်နှာခေါင်းဆိုတဲ့ဂါဏဝိညာဉ်အာယုံကဘယ်သို့ညွတ်နေတော့အနတ်အာယုံသို့ညွတ်နေတယ်အနတ်အာယုံကိုယူတယ်ဒီသဘောကိုပဲနေဘာလို့ခေါ်တော့စိတ်ပရမတ္ထအာယုံကိုညွှဲ့၍အာယုံကိုပါလေယူတတ်သောကြောင့်ဒီသဘောမျိုးပဲ။ဥမာလောဘဆိုပါတော့ဒါလည်းလောဘနိယဝတ္ထုနှိမ့်သက်ဝေကောင်းသောအာယုံတို့ပဲဒီလောဘကပါလေညွှဲ့နေတယ်။အဲ့ဒီအာယုံကိုပဲယူတတ်သည့်တို့ကြောင့်ဒီလောဘကပါလို့ခေါ်တော့နာမ်လို့ခေါ်တယ်။အဲ့ဒါစိတ်သက်52ပါးဆိုရင်လက္ခဏာက52ပါးလာမယ်။စိတ်89ပါးဆိုရင်အာလုံးလက္ခဏာ89ပါးအကုန်လုံးနောက်ပိုင်းမှာသင်ရလာလိမ့်မယ်။ကဲဒီလိုဆိုရင်အာယုံတို့ညွှဲ့တတ်တဲ့အာယုံကိုယူတတ်သည့်တို့ကြောင့်ပါလေနာမနာမ်လို့ခေါ်တယ်။နိဗ္ဗာန်ကြတဲ့အခါအာယုံမယူတတ်ဘူးအာယုံမပြုတ်တတ်ဘူးသူကအာယုံပြုတ်ခံရတာအရိယာပုဂ္ဂိုလ်တွေသောတာပတ္တိမေညာရရှိတဲ့သောတာပန်ပုဂ္ဂိုလ်ကအဲ့ဒီသောတာပတ္တိမေညာသောတာပတ္တိပုံညာဖြင့်ဘာအာယုံပြုတ်တော့နိဗ္ဗာန်ပဲအာယုံပြုတ်တယ်အဲ့ဒီလိုလောကုတ္တရာတရားထူးရသောပုဂ္ဂိုလ်တွေကဘာလဲနိဗ္ဗာန်ကိုအာယုံပြုတ်တယ်သောမဟောဒီဘက်ကမာကုသောညာနာတံပြုတ်တော့မာကရိယာညာနာတံပြုတ်တွေပါမာကုသညာနာပိုင်ပြုတ်ထားပါမာကရိယာညာနာပိုင်ပြုတ်ဆိုင်လေးခုသည်အလုံးစုံကိုအာရင်ပြုတ်တယ်ဆိုတဲ့နေရာမှာနိဗ္ဗာန်ပါတယ်နော်ကိုယ်တော်ကကိစ္စဒီမှာတိုက်ထားတဲ့ဟာတရားအပါတယ်ဝါဒံကိစ္စတိုက်ထားတာဝိချိပြန်ကိုသင်တဲ့အခါမှာဒီကိစ္စတွေပါလာလိမ့်မယ်အဲ့ဒီလိုနိဗ္ဗာန်ဆိုတဲ့ဟာကသူများကိုတော့အာရင်မပြုတ်သူများရပါလေအာရင်ပြုတ်ခံရသတရားနာမဆိုတဲ့စကလုံးသည်မိမိကိုယ်တိုင်ကသူများတော့ညွှန့်ရင်လည်းပဲနာမနိုင်ပြတယ်သူတပားကိုကိုဖတ်တော့ပါလဲညွတ်စင်ရင်လည်းပဲပါဠိတော့နာမနာမနံဆိုတဲ့စကားလုံးသည်ကိုယ်တိုင်ကလည်းညွတ်တတ်သည်တော့ကြောင့်နာကိုကို သူတို့ကဘာကိုယ့်ဖက်ကိုပါလဲညွတ်စေတတ်ရင်လည်းပဲပါလဲနံလို့ခေါ်တယ်ဒါကြောင့်နိဗ္ဗာန်သည်သူကသူမြတ်ကိုအာရင်ပြူတာမဟုတ်ဘူးသူမြတ်တော့မညွတ်ဘူးစိတ်စေတတ်တို့ကသူ့ကိုလာပြီးတော့ပါလဲညွတ်စေတယ်အရိယာပုဂ္ဂိုလ်တွေရဲ့တဏ္ဍာမှာရှိနေတဲ့စိတ်စေတတ်ကဘာကိုအာရင်ပြူတော့နိဗ္ဗာန်ပဲအာရင်ပြူနေကြတယ်ဒါကိုပြောတာဒါကြောင့်စိတ်ပရမစေတတ်တွေပရမတ်တို့သည်အာရင်တို့ညွတ်တတ်တယ်အာရင်ကိုယူရသည်တို့ကြောင့်နာမ်ပြရတဲ့နိဗ္ဗာန်ကတော့အာရင်ကိုယူရလည်းမဟုတ်ဘူးအာရင်ကိုညွတ်တယ်လည်းမဟုတ်ဘူးစိုက်စေတိုက်တဲ့ကိုမိမိတို့ပါလဲညွတ်စေတိုက်တယ်အာရင်ပြုခံရသည်တို့ကြောင့်သူကပါလို့နာမ်လို့ခေါ်တယ်ရပြီနော်ယုတ်ဆိုတာကတော့ဖောက်ပြန်သည်တို့ကြောင့်ယုတ်ဆိုတာရှေ့ကပြောပြီးပြီတိတုနာရိဝရရိပိစဝိကာရမပစတိအဘာဒီအတရုပတိတိရူပနော်ပါဠိလိုပြောရတာပဲတွေ့တယ်မြန်မာစကားလုံးကိုစဉ်းစားနေရတာနော်အဲ့လိုဖြစ်နေတာကဲအောက်မှာစိတ်89ပါအခြေ120ပါဇယားလေးကိုကြည့်လိုက်ရအောင်ဒါကြမဖတ်ခိုင်းတော့ပါဦးဇမရှင်ပါမယ်စာအုပ်ကိုစီကိုစီရှိတယ်နော်ကဲစာအုပ်မှာရှိပထမဆုံးအကြောင်းကိုဖတ်ကြည့်လိုက်ပါစိတ်အကျဉ်89ပါအကျယ်120ပါပရမတ္ထတရား4ပါးထဲမှာစိတ်ပရမတ်ကိုဦးဇမ်းတရားခွဲတော့မယ်စိတ်ဒီအကျဉ်အားဖြင့်ရေးတွက်ကြည့်ရင်ဘယ်နှပါးရှိတော့89ပါအဲ့ဒီအကျဉ်89ပါကိုအကျယ်ပွားလိုက်ရင်စုစုပေါင်းဘယ်လောက်ရတော့120စိတ်ကျဉ်89ပါကိုအမိနှမြုပ်ခွဲပြီးတော့သုံးမယ်ဆိုဘယ်တော့သုံးနိုင်လဲဆိုရင်ပထမဒုတိယအကြောင်းဖတ်ကြလိုက်စိုက်ခြင်း89ပါးထဲမှာအာတောပနာဆိုင်30ပါးတယ်ပောပနာဆိုင်59ပါးပါတယ်30နဲ့59ပေါင်းရင်89ပါးဟုတ်နော်ဒါအကျဉ်းအဖြစ်အကျဉ်းအဖြစ်ဆိုတာအာတောပနာဆိုင်မှာအကျဉ်းဆိုတာမရှိဘူးပောပနာဆိုင်မှာပဲအကျဉ်းအဖြစ်ပွားလိုက်တာအကျဉ်းအဖြစ်ပွားလိုက်တဲ့အခါမှာအကျဉ်းအဖြစ်သောပနာဆိုင်ဘယ်လောက်ရှိတော့91ပါးဘဝရှိကအာတောပနာဆိုင်30နဲ့ဒီကပောပနာဆိုင်အခြေ60ပါးပေါင်းရင်စုပေါင်းဘယ်လောက်တော့120တပါးဥမာ120ဖြစ်နေလားဆရာမဟမ်၃ညလေးအဲ့ဒီပစားပေါင်းလေးဒါလေးဖွင့်ပလိုက်နော်တိတ်ကနေပြန်လုပ်လိုက်အဲ့ဒါမှကိုင်ပါခုမှမြင်တာဒီမှာရပြီမလားစိတ်ဒီအကျဉ်းအဖြစ်89ပါးအခြေအဖြစ်120တပါးအကျဉ်းအဖြစ်89ပါးဆိုတာအာတောပနာဆိုင်30ပောပနာဆိုင်59ပါးအခြေအဖြစ်120တပါးဆိုတာကျင်အပြင်အာတောပနာဆိုင်30ဘောပနာဆိုင်62တပါးကိုပြောတာရပြီနော်ဒီအချိန်ခံမာတိကာလေးရင်သင်အောင်နောက်မှအသေးစိတ်လာမယ်ကဲအဲ့ဒီမှာတခါအာတောပနာဆိုင်30ရဲ့အောက်မှာကြည့်ဇယကွက်အလေးကမြင်းတစ်ခုတားထားတယ်နှုတ်စုတွေခွဲထားတယ်တတ္တိယအကြောင်းကိုကြည့်လိုက်ပါအာတောပနာဆိုင်30အောက်မှာဘာတွေ့တော့အကုသိုလ်စိတ်ဘယ်နှပါးတွေ့တော့12ပါးတွေ့အာဟိစိတ်ဘယ်နှပါးတွေ့တော့စိတ်ရှိပါတယ်အကုသိုလ်ဆိုင်12ပါးနဲ့အာဟိစိတ်စိတ်ရှိပါပေါင်းရင်ဘာလို့ဘယ်တော့တော့30အဲ့ဒီ30ကိုဘာလို့ခေါ်တော့အာတောပနာဆိုင်ဘာဖြစ်လို့ဒီ30ကိုအာတောပနာဆိုင်လို့ခေါ်ရတာလဲဆိုရင်မတက်တည်လို့ဟာလားမကောင်းလို့ဒီတိုင်းပြောမှာဒါတော့ဟတိတုပ္ပဆိုင်ပါလားဆိုပြီးစောရကမတက်နဲ့နောက်ပိုင်းမရှင်းတတ်လာလိမ့်မယ်နော်ဒါတော့အဓိကမှတ်ထားဖို့ကစိတ်ရှိစဉ်ကိုပါတယ်မှာအာတောပနာဆိုင်30ဆိုတာအကုသိုလ်ဆိုင်12ပါးနဲ့အာဟိစိတ်စိတ်ရှိပါနှစ်ခုပေါင်းပြီးတော့အာတောပနာဆိုင်30တော့ပုံထားတာပါအဲ့ပောပနာဆိုင်အကျင့်59ပါးကိုရင်ကြည့်လိုက်အောင်ပောပနာဆိုင်အကျင့်59ပါးအနေနဲ့ယူရင်အောက်မှာဇယကွက်၄ကွက်ကြည့်ပါကာမပောပနာဆိုင်24ပါးရှိတယ်ရူပဝဆရဆိုင်အဲရူပဆိုင်ကဆိုရင်အတူကပုံထားတာအပြည့်စုံစင်ပါလေရူပဝဆရဆိုင်အဝဆရမသိချင်ဘူးဆိုရူပဆိုင်ဆိုရင်ရပြီနော်ဘောကကာမဝဆရပောပနာဆိုင်24ပါးရူပဆိုင်က15ပါးအရူပဆိုင်ကစနပါ။ဘာကလောကုတ္တရာစိတ်က10ပါ။ပေါင်းရင်59ပါ။အထက်မှာရေးထားတဲ့59ပါ။တွက်နေတဲ့တော့59ပါပဲ။နော်။မမှပါဘူးစိတ်ချ။နော်။ကဲ။အဲ့တော့60တပါးအနေနဲ့တွက်မယ်ဆိုရင်ကာမောသသောမနာစိတ်မှာအကျင့်ကြီးဆိုတာမရှိဘူး။သူကအကျင့်ပဲရှိတယ်။အကျင့်တစ်မျိုးတည်းပဲရှိတယ်။ရူပစိတ်15ပါးမှာလည်းအကျင့်ကြီးဆိုတာမရှိဘူး။အရူပစိတ်15ပါးမှာလည်းအကျင့်ကြီးဆိုတာမရှိဘူး။ရှိတာကလောကုတ္တရာစိတ်မှာပဲ။အကျင့်အပြင်တွက်ရင်ရှိပါအကျေအပြင်းဆိုတာ40ဟုတ်လားအကျေအပြင်း40ဆိုတာတရားဘဝနဲ့ကျင့်သုံးပွားများအားထုတ်လို့အရိယာယဟန္တာပုဂ္ဂိုလ်ဖြစ်သွားကြတဲ့ပုဂ္ဂိုလ်ဆိုရင်ဇံပညာမရဘူးဆိုရင်လောကရအကျင့်10ပါပဲရှိဖြစ်တယ်ဇံပညာနဲ့တွဲပြီးတော့ရတဲ့ယဟန္တာဆိုရင်ဘာလဲ40ဇံပညာယဟန္တာနဲ့ဇံမရဘူးဆိုတာလည်းသိဖို့လိုတယ်နော်ဇံပညာအပညာမရဘူးဆိုတာကိုသိဖို့လိုတယ်တချို့ယဟန္တာတွေခြေကျင်းမဲသွားနေကြတာတရှိတယ်နော်တချို့ကခေါင်းငယ်ကဇံပြင်းနဲ့ပြန်ပြတိုင်းလည်းပဲယဟန္တာမဟုတ်ဘူးဆိုတာသိဖို့လိုတယ်ဒါကလောကီတရားတွေလည်းရှိနေတယ်ဒေဝရဘယံအဇတတကိုလှည့်စားသွားတာဘာနဲ့လှည့်စားသွားတာတော့လောကီအပညာတွေနဲ့လှည့်စားသွားတာအထင်ကြီးအောင်လုပ်သွားတာဒါကြောင့်လောကီအပညာဇံတွေကသူ့တော်ကောင်းတရားအားနေလို့ရှိရင်မဟုတ်တဲ့နေရာမှာအမနာအစွန်းထက်တယ်နော်အဲအဲ့ဒါမျိုးတွေလေး သတိထားကြဖို့အရေးကြီးတယ်ဒီမှာအခုကအတိအပြောတော့တာကသောပနာဆိုင်59ပါးဆိုတာကာမသောပနာဆိုင်24ပါးရူပဆိုင်15ပါးအရူပဆိုင်12ပါးလောကုတ္တရာဆိုင်အကျဉ်း10ပါးပေါင်းရင်သောပနာဆိုင်59ပါးသောပနာဆိုင်61ပါးအနေနဲ့ရေးတွက်လိုက်ပြီဟဲ့ဆိုရင်တော့ကာမသောပနာဆိုင်24ပါးရူပဆိုင်15ပါးအရူပဆိုင်12ပါးလောကုတ္တရာဆိုင်အကျဉ်း40ပေါင်း61ပါးရပြီမလားကဲအဲ့ဒီအကြောင်းပြကြစို့ဒီကမာတိကခေါင်းစဉ်တွေညာသိဖို့လို့နော်နောက်ပိုင်းမှာရှောက်ထွေးသွားမှာစို့လို့ကဲအဲ့ဒီထဲမှာမှတခါအခုတတိယအကြောင်းပြီးသွားပြီတတိယအကြောင်းရောက်တဲ့အခါမှာအစိုင်းတိုင်းတကြောင်းစီမကျင်းနဲ့တော့အကုသိုလ်ဆိုင်12ပါးအောက်မှာအောက်ကတကြောင်း2ကြောင်း3ကြောင်းဟာလာသုံးခွင်တခါတည်းအပြည့်ယူအကုသိုလ်ဆိုင်12ပါး12ပါးအောင်မှာအဲ့ဒီ12ပါးသာပါတယ်လောဘမှုဆိုင်10ပါးဒေါသမှုဆိုင်2ပါးမောဟမှုဆိုင်2ပါးပေါင်း12ပါးအဲ့ဒါဆိုရုံအနေနဲ့ကျင့်သုံးခြင်းအကုသိုလ်ဆိုင်12ပါးဟူသည်လောဘမှုဆိုင်10ပါးဒေါသမှုဆိုင်2ပါးမောဟမှုဆိုင်2ပါးပေါင်း12ပါးဖြစ်ပါသည်ဆိုကြပါမအကုသိုလ်ဆိုင်12ပါးဟူသည်အကုသိုလ်ဆိုင်12ပါးဆိုရောဆိုတတ်လို့ရှိရင်အဲဒီ16ပါးအောက်မှာအစာကြောင်3ကြောင်ပါတယ်ဒါခက်သေးလားမခက်တော့ဘူးတော်တော်ပါဠိကအတူကောက်ဇယကွက်ဖြစ်တည်တွင်ကြောင့်အပြည့်အစုံဆိုရင်အကုဝိဘက်လို့ဆိုနဲ့အကုတလဝိဘက်ဟုတ်လားအဲဒီ16ပါးအောက်မှာအကုဝိဘက်5ပါးစတာပါလေအကုတလဝိဘက်စိုက်အကုတလဝိဘက်စိုက်ခုနောက်မှာတလဆက်ပုတ်ပါနော်အကုတလအကုသိုလ်ပြောတာနော်အတူကောက်သုံးထားတယ်အကုတလဝိဘက်စိုက်5ပါးအဟဲအဲအမအဘောနေတဲ့အဘောနေတဲ့နေအောင်အာဟိနောက်မှာကုရရှင်မှာအဘောနဲ့အာဟိကုသလဝိပဲလို့သုံးပါအာအခရာတလုံးဖြုတ်ထားလိုက်ဒီအာကတူတူဒုက္ခပေးတဲ့အာတွေပါဠိစာပေမှာနော်ပါဠိစာပေမှာအာလောက်ဒုက္ခပေးတယ်လို့ရှင်အာတဲ့လူကလူဒုက္ခပေးတယ်ပြောင်းပြန်လုပ်တာပေါ့ဟုတ်လားသိတဲ့လူကမအာတဲ့လူကလမ်းမှန်သွားတယ်အာတဲ့လူကဗာလဲလမ်းမှန်ဘယ်တော့မှမရောက်ပြောင်းပြန်ဆွေးတယ်ဟုတ်လားဒါကြောင့်အာဒီပါဠိစာပေမှာအာတော့နာတော့ဆိုတာပါဠိစာပေပြောင်းပြန်သွားတယ်ဆိုတော့အနာတိတ်ပြရှိကဟောတဲ့ပါဠိစာပြရှိမှာရှိကအပါရင်ပါလေမသွားဘူးပေးတယ်ဆိုတော့အနေကဟောတဲ့ကရိယာရှိမှာအပါနိုင်ပါလေမပေးဘူးဒီလိုပြောတာကြိုးစားတယ်ဆိုတော့ပါဠိစာပြဝဟာရအခရာရှိမှာအပါလိုက်ပါလေမကြိုးစားဘူးဆိုတော့အလုံးကိုပါလေပြောင်းပြန်လုပ်တာဒီအပဲဒါတော့အဟိအကုသရဝိပ္ပမှာချက်အဟိနောက်မှာဘာဖြုတ်ရမှာနော်အဲအခရာတစ်ခုဖြုတ်လိုက်နော်ပေးချအောင်လို့ဒီအတလုံးဒုက္ခပေးမှာဆိုတော့ရပြောလားဒီလိုဆိုရင်အဲဒီစိတ်ရှိပါဟုတ်ဒီအကုသလဝိပ္ပဆိုင်5ပါးအာဟိကုသလဝိပ္ပဆိုင်10ပါးအာဟိကရိယာဆိုင်3ပါးပေါင်းစိတ်ရှိပါဆိုခြင်းသာမအာဟိစိတ်ရှိပါဟုတ်ဒီပေါင်းစင်ချဲပါဖြစ်ပါသည်။နိုင်ဘယ်လောက်ရှိတော့မှသူဥစ္စာနိုင်မကြေမိဘူး။ကြိုးသွားရင်မလား။နင်းနေပါပါလေလက်ထောင်ပြဲစမ်းမအောင်။တတိတစ်ခါကျစောအာယုံကလွန်သွားတဲ့ခါအဲ့လိုပဲနော်။အဲ့တော့နိုင်ရှင်ကအခုတနိုင်နဲ့ဘယ်လောက်အစားတော့တနိုင်ခွဲလား။အခုဆိုဘယ်လောက်ရှိသွားတော့သုံးနိုင်မှတန်းဆိုတော့55မိနစ်ရှိသွားပြီ။တနိုင်က55မိနစ်တော့ပိုသွားပြီ။အနာဖို့အရှင်တို့ရောက်နေပြီနော်။အဲ့တော့တခါတည်းဟာအချက်မှနိုင်ရှာထားပါလေရှင်ဖျားဘာလုပ်နေတာလဲလို့မေခွန်းထုတ်မှဆိုလို့အဆက်ပြေလို့ပြောရတော့မှမတတ်နိုင်ဘူးလေဒီဆရာတော်ကြီးလေဒီပိုင်းဋိတာဥမ္မောင်ကြီးပြောတယ်လို့ပြောရတော့မှနော်ကြားဘူးမလားလေဒီပိုင်းဋိတာဥမ္မောင်ကြီးဆိုတာဘုန်းကြီးဘုရားကယဟန်လူထွက်သူကဥပ္ပန္ဒိတာဆိုတာနော်လေဒီပိုင်းဋိတာလေဒီဆရာတော်ကြီးနဲ့တောရဆောက်တည်ပြီးတော့ကြိတ်ချီရခယာနာမှာတောရဆောက်တည်ပြီးတော့နေကြတယ်အနိနာယွာတယွာဆောင်းခံကြွားကြတယ်ကြွားတော့လေဒီပိုင်းဋိတာနောက်ကသပိုက်ပိုက်ပြီးတော့ရှေ့ကဆရာတော်ကြီးရဲ့ရှေ့ကသွားသွားတော့လေဒီပိုင်းတော့တရားဟောရင်လည်းဆရာတော်ကတရားအမှတ်နဲ့ပဲနောက်ကတရားဟောနေတယ်သူတပည့်လေးတွေကိုထုချွန်စေခြင်းနဲ့ဆိုတော့ဆောင်းခံသွားရင်လည်းလေစာရှာတယ်ဆောင်းခံသွားရင်လည်းပဲဒီလိုပဲတရားပဲဟောနေတယ်တနေ့တော့ကြောင်းတန်ခမ်းကိုကြော်ပြီးတော့တမိုင်းတမိုင်းလောက်ကိုကြော်သွားတာအဲ့တော့လေဒီပိုင်းတော့လှမ်းပြောတယ်ဆရာတော်လမ်းမှားနေပြီဗျာတဲ့ရှောက်ပြီဆရာတော်လမ်းမှားသွားပြီဗျာတဲ့ဆရာတော်ကဗာမြန်ပြောလို့မောင်ပန်တိတာငါလမ်းမမှားဘူးကမဲမှားနေတာငါမရနိုင်ငါပြန်ခွင့်နိုင်ပိုင်းတော့မပြန်ရောက်တယ်မဲမနေတာတန်တရာလမ်းမနေတာငါတရားအာယုံမှာမဲ နှလုံးပွဲမှုမရှိဘူးမက်တန္တရာလမ်းမနေတာမက်တန္တရာခိတ်သွားအောင်ပါပဲအခုလည်းမတန်းတဲ့အချက်ပြဒီတိုင်းပဲပြောရတော့မယ်နော်ကဲအကုန်လုံးပဲရောက်သွားတော့ဟုတ်လားဟမ်အားရစစချိန်ပါကဲဒီလောက်နဲ့ပဲရိုက်အောင်ဒုတိယပိုင်းကြာမှပြန်ပြီးဆက်မယ်နိုင်ဝဲနာမယ်နော်ကဲဒါကြောင့်အားရစစချိန်ပါနဲ့ပတ်သက်ပြီးတော့တရုတ်ကိုမာတိကနိဒန်သဘောအနေဖြင့်ဆောင်ရွက်တဲ့ကိစ္စလေ့လာတဲ့ကိစ္စဒီအိန္ဒိယမှာပဲနေကုန်းကံပအောင်ပတ်ပါသည်ပြိတ္တပေါင်းသူတို့ကောင်းတို့ပါ